Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဇူလိုင်လ23ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါရှင်။ကျွန်မခင်မြူထွေးပါ။အပူပိုင်းမုန်တိုင်းဘယ်ရီဟာဒီကနေ့လူဝီဆီယာနာပြည်နယ်ကန်ဝရန်စီရွေးလျားလာတာနဲ့အမျှပိုပြီးတော့အားကောင်းလာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရသည့်ကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်တွေအထွတ်အန္တရာယ်ရှိနေတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ HRW ကသတိပေးပြောဆိုပါတယ်။တရုတ်ပြည်မှာကြီးနယ်နေချင်းဆက်နေတဲ့ဟောင်ကောင်ဘက်ချမ်းမြို့မှာတော့ဒီကနေ့တရုတ်ကုန်တယ်တွေကိုကန့်ကွက်တဲ့ဆန္ဒပြသူတွေထောင်ထဲကြီးစုဝေးခဲ့ကြပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်စနေညရဲ့ထိတ်တက်ရောက်သတင်းလွှာတွေကတော့ပင်လယ်ရေမျက်နှာပြင်မြင့်တက်လာလို့ဥရုယာသီပြောင်းလဲလာပြီးအင်္ဂလန်ဝေလပြည်နယ်ကကမ်းခြေမြို့လေးတစ်မြို့ပင်လယ်ရေအောက်ရောက်တော့မဲ့အခြေအနေကြောင့်သတင်းနဲ့အတူမြန်မာနိုင်ငံတဝမ်းမှာတော့မုတ်တုံလေးအားကောင်းပြီးတော့မိုးများရေကြီးရေရှမ်းဖြစ်နေတဲ့အချိန်ကချင်နဲ့ရခိုင်ဒုက္ခသည်စခန်းတချို့မှာရေဘေးတင်ပြီးတော့ဒုက္ခသည်တွေကိုအရေးပေါ်ရွှေ့ပြောင်းပေးနေရပါတယ
်ဖိရှောင်မှာလည်းရေကြီးတာတော့အခုဖျားကြောင်းကိုပြင်မှာဟိုရွှေ့ရရယ်ပေါ့နော်ဆိုတော့ဒီလေးချောင်ရတယ်ရေးပေးလေးချောင်ရတယ်ပေါ့နော်
ဆစ်ဆောင်ဒုက္ခသည်တွေအတွက်အရေးပေါ်ကူညီကယ်ဆယ်ရေးလိုအပ်နေတဲ့အကြောင်းသတင်းနဲ့အတူစစ်ပေးဆောင်တွေအနေနဲ့ဆစ်ဆောင်စခန်းတွေမှာနှစ်နဲ့ချီခိုလုံနေရတဲ့အတွက်သူတို့ဘာတွေဆုံးရှုံးခဲ့ရပါသလဲဆိုတာသုံးသပ်ထားတဲ့မြမတခွေအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်မြမတို့ရဲ့ရှေးဟောင်းယဉ်ကျေးမှုပုဂံနေမြင်နဲ့ပတ်သက်ပြီးတော့သုံးသပ်ထားတဲ့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးကံကိုလည်းနားဆင်ရမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မတ်ခင်ဖြူထွေးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဆိုမာလီယာနိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ကစ်စမာယိုကဟိုတယ်တစ်ခုမှာတောက်ကြနေတော့ငါဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းသေဆုံးသူဦးရေ33ယောက်ထိရှိသွားပြီလို့ဆိုမာလီအာဏာပိုင်တွေကပြောပါရယ်။နောက်56ယောက်ဟာလည်းဒဏ်ရာရရှိခဲ့တယ်လို့ဂျဘာလန်ဒေတာအုပ်ချုပ်ရေးအကြီးအကဲမာရိုဘီလို့ခေါ်တဲ့အာမတ်မိုဟာမက်အစ္စလမ်ကပြောပါရယ်။လုံခြုံရေးတပ်ဖွဲ့တွေဟာမကောင်းဆိုးပါးတိုက်ခိုက်သူတွေနဲ့နိုင်နဲ့ချီအပြန်အလှန်တိုက်ခိုက်ခဲ့ကြရပြီးတော့ဟိုတယ်အခန်းတွေထဲမှာပိတ်လောင်မိနေတဲ့အပြစ်မဲ့ပြည်သူတွေကိုကယ်တင်နိုင်ခဲ့တယ်လို့မာရိုဘီကပြောပါရယ်။အခုတိုက်ခိုက်မှုအတွင်းမှာတပ်ဖြတ်ခံခဲ့ရသူတွေထဲမှာတော့သတင်းတောက်2ဦး၊နောက်လာမယ့်ဒီသန္ဓရရွေးကောက်ပွဲမှာဝင်ရွေးခံမဲ့ကိုစလဲလောင်း2ဦးနဲ့ကုလသမဂ္ဂအေဂျင်စီဝန်ထမ်း2ဦးပါဝင်တယ်လို့လည်းသူကပြောပါရယ်။သေဆုံးသူတွေထဲမှာကညာ၊အမေရိကန်၊ဗြိတိန်၊တန်ဇေးနီးယားနဲ့ကနေဒါနိုင်ငံသားတွေပါဝင်ပါရယ်။ဒီတိုက်ခိုက်မှုမှာစစ်သွေးကြွ4ဦးထက်မနည်းပါဝင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုအတွင်းမှာသေဆုံးသွားခဲ့ကြတဲ့အကြောင်းကစ်စမာယိုမြို့ကလုံခြုံရေးအရာရှိတွေက VOA ကိုပြောပါရယ်အပြန်အလှန်တိုက်ခိုက်မှုတွေအတွင်းမှာနောက်ထပ်အရက်သား3ဦးသေဆုံးခဲ့တဲ့အကြောင်းကိုတော့စစ်ရုံသတင်းရင်းမြစ်တို့က VOA ဆိုမာလီယာဌာနကိုပြောပါရယ်ရှင
်ရုရှားနိုင်ငံကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အတိုင်းလေကြောင်းကာကွယ်ရေးဆိုင်ရာအစင်းမြင့်လက်နက်တွေဒီကနေ့ရုရှားကနေတူရကီနိုင်ငံကိုထပ်မံရောက်ရှိလာတဲ့အချိန်တူရကီကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်ဒီလောက်ရကြောင့် NATO မဟာမိတ်ဖွဲ့ဝင်တူရကီပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့တာတွေလှုပ်လာနိုင်ပေါ်လည်းရှိပါတယ်အန်ကာရာမြို့တော်နီကာမာတက်လီဒက်စ်ခန်းကို၄စင်းမြောက်ရုရှားကုန်တင်လင်းရင်ဒီကနေ့ဆက်ရောက်လာတာဖြစ်ပြီးတော့ဒီပတ်တိုင်းငယ်တရက်ကလည်းဒီလီဒက်စ်ခန်းမှာပဲရုရှားလီဒက်က AN124 လေယာဉ်ကြီး30နဲ့အစင်းမြင့်စစ်လက်နက်ပစ္စည်းတွေပို့ဆောင်ပေးခဲ့တဲ့အကြောင်းတူရကီကဝိုင်းဝန်ကြီးဌာနကပြောပါတယ်တူရကီနဲ့ရုရှားကြားခုလိုသဘောတူညီချက်မျိုးဖြစ်မလာအောင်အမေရိကန်အစိုးရကလာရီနဲ့ချီပြီးတော့ကြိုးပမ်းခဲ့တာပါရုရှားနိုင်ငံလို့ S400 အမျိုးအစားလေကြောင်းကာကွယ်စနစ်ဟာ NATO ဖွဲ့ဝင်တွေတုံးတဲ့စနစ်တွေနဲ့ကိုက်ညီမှုမရှိဘူးလို့ဆိုပြီးရုရှားစီကနေခုလိုဝယ်ယူတာတွေမလုပ်ဖို့အမေရိကန်ဘက်ကကန့်ကွက်ခဲ့တာပါဒါအပြင်ဒီ S400 အမျိုးအစားဒီလေကြောင်းကာကွယ်စနစ်ကိုအမေရိကန်ရဲ့ F-35 အမျိုးအစား Stealth Fighter တိုက်လေယာဉ်တွေအနီးမှာချထားမယ်ဆိုရင်ဒီတိုက်လေယာဉ်တွေအတွက်အန္တရာယ်ဖြစ်နိုင်တယ်လို့အမေရိကန်ဘက်ကပြောဆိုခဲ့ပါတယ်ခင်ဗျာ
တရုတ်ပြည်မှာကြီးကလာတဲ့ကုန်တယ်စီးပွားရေးသမားတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဒီကနေ့ထောင်ထဲချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပါတယ်။ဟောင်ကောင်နဲ့နယ်ချင်းဆက်နေတဲ့တရုတ်ပြည်မှာကြီးဘက်ချမ်းရှန်ကျန်းမြို့အနီးကရွှန်ရှူမြို့မှာဆန္ဒပြခဲ့ကြတာပါတရုတ်ကကုန်တယ်တွေဟောင်ကောင်ကပစ္စည်းတွေလာဝယ်ပြီးပြည်မကြီးမှာပြန်လည်ရောင်းချနေတာတွေရပ်တန့်ဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့တာပါဆန္ဒပြပွဲတွေဖြစ်နေတဲ့ဒီမျိုးကဈေးဆိုင်တွေအများပြားလဲပိတ်ထားပါတယ်အစပိုင်းမှာဆန္ဒပြပွဲဟာငြင်းငြင်းကြံဖြစ်ခဲ့ပေမဲ့နောက်ပိုင်းရဲတွေဘက်ကဆန္ဒပြလူအုပ်ကိုငရုတ်ကောင်းရေတွေသုံးပြီးဖြိုခွဲချိန်မှာတော့နှစ်ဖက်အပြန်အလှန်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဟောင်ကောင်မှာအခုဆန္ဒပြပွဲမတိုင်ခင်တုန်းကလည်းဆန္ဒပြပွဲတွေသတင်းပတ်နဲ့ချီစက်တိုက်ဖြစ်နေခဲ့တာပါ ရာဇဝတ်သားတွေအဖြစ်တန်တရားရှိပြီးအလို့ရှိနေသူတွေကိုတရုတ်ပြည်မကြီးကိုလွှဲပြောင်းပေးနိုင်တဲ့အငင်းပွားစရာဖြစ်ခဲ့တဲ့ဥပဒေချမ်းဟောင်ကောင်လွှတ်တော်မှာတင်သွင်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးဒါကိုဆက်ကျင်တဲ့ဆန္ဒပြပွဲတွေသတင်းပနက်ချီဖြစ်ခဲ့တာပါ။စိတ်ဆိုးဒေါသထွက်နေကြတဲ့ပြည်သူတွေရဲ့ရပ်ပေါင်းများစွာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့ဟောင်ကောင်အကြီးအကဲခယ်ရီလမ်ကဒီဥပဒေချမ်းညှိကုံးချုပ်သွားခဲ့ပါပြီဆိုပြီးတိတ်မကြခင်တော့ကပြောဆိုခဲ့ပါရဲ့ရှင်။
အမေရိကန်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့ကိစ္စတွေကိုမမှန်ကန်ကန်ကင်တွယ်ဆောင်ရွက်ပြီးတော့မီးနဲ့မကစားဖို့လိုတယ်လို့ကျွန်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကတိုက်ထွန်းလိုက်ပါတယ်။ထိုင်ဝမ်ကိုအမေရိကန်ဒေါ်လာ 2.2 ဘီလီယံတန်ဖိုးရှိတဲ့ထင်ကားတွေ၊ဒုံးကျည်တွေနဲ့တခြားဆက်ဆက်ပစ္စည်းတွေရောင်းချဖို့ကိစ္စကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအခုသတင်းပတ်စောပိုင်းကသဘောတူခဲ့ပါတယ်။ဒီကိစ္စကြောင့်ကျွန်းနိုင်ငံကအမေရိကန်ကိုဒေါသထွက်ခဲ့ပြီးတော့အမေရိကန်အနေနဲ့ဒီစီဇန်ကိုဖျက်သိမ်းဖို့ကိုလည်းတရုတ်ဘက်ကတောင်းဆိုခဲ့ပါတယ်။အခုလိုလောက်တာဟာတရုတ်တပီတောင်စနစ်ကိုထူထောင်ဖို့မူဝါဒကိုအကြီးအကျယ်ချိုးဖောက်ပြီးပြည်တွင်းရေးကိုလည်းအလွန်ကြုံဝေရောက်ဆက်ဖက်တာဖြစ်သလိုအကျုပ်ချာနဲ့လုံခြုံရေးကိုလည်းထိပါးစော်ကားတာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီလက်နဲ့ရောင်းချမှုမှာပါဝင်တဲ့ American စီးပွားရေးကုမ္ပဏီတွေကိုအေးအေးပိတ်ဆို့သွားမယ်လို့တရုတ်ဘက်ကတော့ပြောပါတယ်။ထိုင်ဝမ်ကိုလက်နဲ့ရောင်းတာဟာအာရှပစိဖိတ်ဒေသတွေမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရှိရေးအတွက်ရည်ရွယ်တာဖြစ်ပြီးတော့ American အနေနဲ့တရုတ်နိုင်ငံရဲ့တပီတောင်စနစ်မူဝါဒကိုပြောင်းတာမဟုတ်ဘူးလို့လည်းပြောပါတယ်။ဒါအပြင်ထိုင်ဝမ်သမ္မတဆိုင်ယန်ဝမ်ကာရီဘီယံလေးနိုင်ငံကိုတွားရောက်ခဲ့တဲ့အတွင်းအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ပေးခဲ့ပြီးတော့အမေရိကန်လွှတ်တော်ပါတီနဲ့စလုံးကကိုယ်စားလှယ်အဖွဲ့ကတွေးဆခဲ့တဲ့အပေါ်မှာတရုတ်ဘက်ကမကြေမနက်ဖြစ်ခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965ไลโนมิเตอร์32กิโลเฮิรตซ์6300ญาไลโนมิเตอร์57กิโลเฮิรตซ์5885รอบဖြင့်စနစ်တင်ငွေမှာไลโนมิเตอร์190กิโลเฮิรตซ์3905နဲ့ပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီရီမေရီကန်တန်ရဲ့စနေနေ့ညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးသွားပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီကာလမိုးများပြီးရေကြီးမြေပြိုတာတွေကြောင့်ဒုက္ခသည်နေအိမ်တွေအများပြားဆုံးရှုံးရမဲ့အခြေအနေနဲ့ထိခိုက်ဒဏ်ရာရမှုတွေများလာနိုင်တဲ့အထိစိုးဝါကြုံနေရတဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်မှုအဖွဲ့ Human Rights Watch ကပြောပါရယ်ဒီလောက်စောပိုင်းကစလို့ရေကြီးတာနဲ့မြေပြိုတာတွေကြောင့် Causes ဖြစ်တာဒေသအနီးကဒုက္ခသည်စခန်းတွေမှာဒုက္ခသည်6000နီးပါးနေရာအိမ်တွေဆုံးရှုံးခဲ့ရပြီဖြစ်တယ်လို့ဒုက္ခသည်တွေခိုလုံနေတဲ့ယာယီတဲအိမ် 3500 ထိခိုက်ပျက်စီးသွားခဲ့ရပြီးကလေးငယ်တအူးအပါဝင်လူနှစ်ဦးသေဆုံးခဲ့တဲ့အကြောင်းဇူလိုင်လ2ရက်နေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာဖော်ပြထားပါရယ်ဒီလောက်ပထမဆယ်ရက်အတွင်းရေကြီးမှုပေါင်း28ကြိမ်ထက်မနည်းရှိခဲ့ပြီးလေပြင်းပုံတိုင်းတက်ခတ်မှုအကြိမ်60နဲ့မြေပြိုမှုပေါင်းကတော့400ကျော်ရှိခဲ့တဲ့အကြောင်းရွှေ့ပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကလည်းထုတ်ပြန်ထားပါရယ်ဒီလိုဘေးဒဏ်တွေကိုခံရသူပေါင်း12000ကျော်ရှိနေတယ်လို့ဆိုပါရယ်ဒီလိုအခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းနေရာချထားပေးတာအပြင်အခုလိုဆိုးရတဲ့မုတ်တုံရာသီကာလအတွင်းရာသီဥတုတန်ခံနိုင်မဲ့အဆောက်အုံတချို့ဆောက်ခွင့်ပေးဖို့ကိုလည်း HRW ကတိုက်တွန်းထားပါရယ်ရှင်
ဂျပန်နဲ့တောင်ကိုရီးယားနဲ့နိုင်ငံခြားခုံတော်ရေးတင်မာမှုတွေဟာဒီကနေ့စနေနေ့မှာပို့ပြီးတော့ဆိုးလာနေပါတယ်။အငင်းပွားမှုတွေဖြစ်ရှင်းနိုင်ခြင်းမရှိဘဲအဆုံးသတ်သွားခဲ့တဲ့တောက်ကြနေကဆွေးနွေးပွဲနဲ့ပတ်သက်လို့လူတွေထင်လွဲအောင်တောင်ကိုရီးယားနိုင်ငံကလုပ်ခဲ့တယ်လို့ဂျပန်ဘက်ကဆွဆွဲလိုက်ပါတယ်။လက်ရှိအငင်းပွားမှုတွေကြောင့်ကမ္ဘာတစ်ဝန်းကကွန်ပျူတာမိုက်ခရိုချစ်တွေနဲ့စမတ်ဖုန်းတွေအတွက်အစိမ့်မြဤပညာပစ္စည်းတွေထုတ်လုပ်ရောင်းချမှုတွေပါထိခိုက်လာနိုင်ပါတယ်။စီမံဖုန်းတွေထုတ်လုပ်ရာမှာတုံးတဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့နည်းပညာကုန်ပစ္စည်းတချို့ကိုတင်ပို့မှုတွေကိုဂျပန်နိုင်ငံကပိတ်ပင်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တောက်ချာနေကနိုင်ငံဆွေးနွေးခဲ့ကြတာမှာဘယ်လိုအချက်အလက်တွေကိုသာထုတ်ပြန်သွားမယ်ဆိုတဲ့နှစ်ဖက်သဘောတူညီချက်ရယူခဲ့တာကိုတောင်ကိုရီးယားဘက်ကချိုးဖောက်ခဲ့တယ်လို့ဂျပန်ကုန်သွယ်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါတယ်ဒါပြင်တောင်ကိုရီးယားရာရှိတူပြောခဲ့သလိုဂျပန်ဘက်ကချမှတ်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်ရုပ်သိမ်းပေးဖို့ဆိုတဲ့ကိစ္စကိုလည်းဒီဆွေးနွေးပွဲအထက်မှာတောင်ကိုရီးယားဘက်ကတောင်းဆိုခဲ့တာမရှိဘူးလို့ဂျပန်နိုင်ငံရဲ့စီးပွားရေးကုန်သွယ်ရေးနဲ့စက်မှုဝန်ကြီးဌာနကပြောကြားလိုက်ပါတယ်ခင်ဗျာ
အပူပိုင်းမုန်တိုင်းဘယ်ရီဟာဒီကနေ့မှာအမေရိကန်ပြည်ထောင်စုလူဝီစီယာနာပြည်နယ်ကယ်ရိုနဲဒေသစီကိုရွေ့လျားလာနေတာနဲ့အမျှပိုးပြီးတော့အကောင်လာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါရယ်ဘယ်ရီမုန်တိုင်းကြောင့်လေပြင်းမုန်တိုင်းတိုက်ခတ်ပြီးမိုးအကြီးကျယ်ရွာသွန်းနိုင်တယ်လို့အန်ဒီယန်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာနိုင်တဲ့အကြောင်းနဲ့ကယ်ရိုနဲဒေသတချို့နေရာတွေနဲ့မစ္စစ်ပီမြစ်ဝမ်းအောက်ပိုင်းဒေသတွေမှာအသက်အန္တရာယ်ရှိနိုင်တဲ့ရေကြီးရေလျှံမှုတွေဖြစ်လာနိုင်တယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားပါရယ်အမြင့်ဆုံးလေတိုက်နှုန်းတစ်နာရီကို115ကီလိုမီတာလောက်ရှိနိုင်ပြီးတော့ကယ်ရိုနဲဒေသကိုတစ်နာရီ9ကီလိုမီတာနှုန်းနဲ့ရွေ့လျားလာနေတာပါ။မက္ကဆီကိုပင်လယ်ခွေ့ကနေဘယ်ရီမုန်တိုင်းတဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူအီစီယားနာပြည်နယ်နယူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းတန်ခံနိုင်အောင်ပြင်ဆင်နေကြပြီးရိတ်ခါကြိုတင်စုဆောင်းတာတွေလည်းလုပ်နေကြပါတယ်။မြို့ထောင်ဘက်ကကန်ယူနန်ဒေသတစ်ခုမှာနေထိုင်နေကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့ညွှန်ကြားထားပြီးနယူးအော်လင်းစ်မြို့ရင်းကဒေသခံတွေကိုလည်းအိမ်ထဲကနေအဖြစ်မထွက်ကြဘူးတာဝန်ရှိသူတွေကသတိပေးထားပါရဲ့ရှင်။
မရိကန်နိုင်ငံဟဝိုင်ပြည်နယ်ကမော်ရီကျွန်းမှာတော်မီလောင်ကျွမ်းခဲ့တာကြောင့်မြေဟက်တာ4000လောက်မီလောင်ကျွမ်းသွားပြီးတော့လူတွေထောင်ထဲချီပြီးတော့ဘေးလွတ်ရာကိုရှေ့ပြောင်းခဲ့ရတယ်လို့ထောင်ဝန်ရှိသူတွေကပြောကြားလိုက်ပါတယ်။မြေအလုံးကိုမငိမ့်တက်နိုင်သေးပေမဲ့လူတွေကိုချိန်ချောင်းနိုင်တဲ့အဆင့်ကိုကျော်သွားပြီဖြစ်တဲ့အတွက်ဘေးလွတ်ရာကိုရှေ့ပြောင်းခဲ့ကြတဲ့သူတွေသူတို့ရဲ့အိမ်တွေကိုပြန်ခွင့်ပြုလိုက်ပြီဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။တော်မီရဲ့အခြေအနေကပြောင်းနိုင်ခြင်းရှိတဲ့အတွက်ဒေသခံတွေနဲ့အလဲလာတဲ့သူတွေအနေနဲ့လည်းသတိရှိကြဖို့ကိုပြည်နယ်တာဝန်ရှိသူတွေကသတိပေးထားပါတယ်။တကယ်လို့တော်မီပြန်လောင်လာခဲ့ရင်အသင့်ပြင်ထားလို့ရအောင်ကေသေးစကန်တွေကိုဆက်ပြီးတော့ဖွင့်ပေးထားပါတယ်။တော်မီလောင်ကျွမ်းမှုကြောင့်ထိခိုက်သေးဆုံးတာမရှိသလိုအင်ဂျီတွေလည်းအကြီးအကျယ်မီးလောင်ပျက်စီးတာတော့မရှိဘူးလို့သိရပါတယ်ခင်ဗျာ။ဝင်ဘယ်ဒန်မျိုးသမီးတူးချင်းဖိုင်နယ်ကိုတော့ဒီကနေ့ကစားခဲ့ကြတာမှာရိုမေးနီးယားကစီမိုနာဟာလပ်ကအနိုင်ရရသွားခဲ့ပါတယ်ဒီကနေ့ဖိုင်နယ်ကစားကြတာမှာစီမိုနာဟာလပ်ကအမေရိကန်ကနာမည်ကြီးဆရီနာဝီလျံကို6-6နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားတော့ပါပထမပွဲမှာဟာလပ်ကဆရီနာကို6-6နိုင်ပါတယ်ဒီပွဲမှာဆရီနာကဟာလပ်ကိုဘယ်ညာမောင်းပြီးပွဲကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့လည်းဟာလပ်ရဲ့တံပြန်ရိုက်ချက်တွေနဲ့ခန်းစစ်ကစားပုံတွေကကောင်းခဲ့ပြီးတော့ဆရီနာရဲ့ရိုက်ချက်တွေဟာလည်းအမှားများခဲ့ပါတယ်ဒုတိယပွဲမှာလည်းသူတို့နှစ်ယောက်အကျိတ်နဲ့ကစားပြီးတော့ဆရီနာကအနိုင်ရဖို့အစွမ်းကုန်ကြိုးစားခဲ့ပေမဲ့လည်းနောက်ဆုံးမှာဟာလပ်ကပဲ6-6နိုင်သွားပြီးတော့ချန်ပီယံဖြစ်သွားတာပါ။ဆရီနာကတော့သူ့အနေနဲ့နိုင်ရဖို့စွမ်းကုန်ကြိုးစားကစားခဲ့ကြအောင်ဒါပေမဲ့ဟာလပ်ကအကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့ပွဲပြီးမှချီးကျူးသွားပါတယ်။ဟာလပ်ကလည်းဒီပွဲဟာသူတက်နစ်ကစားခဲ့တဲ့တက်တန်းတစ်လျှောက်မှာအကောင်းဆုံးပွဲဖြစ်တယ်ဆိုပြီးတော့ပွဲပြီးစုရုံစင်မှာပြောကြားခဲ့ပါတယ်။ဟာလပ်ကဒီပွဲနိုင်လိုက်တဲ့အတွက်ဝင်းဘယ်ဒန်ပြိုင်ပွဲကိုပထမဆုံးအနိုင်ရလိုက်ပြီးတော့သူမတော်တော်ဒုတိယမြောက် Grand Slam Champion ဆုလည်းဖြစ်ပါတယ်ခင်ဗျာ။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြစ်ထွေးနဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်အဆုံးသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာကြောင့်ကမ္ဘာမှာဥရုယာတိပြောင်းလဲမှုနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ဒုက္ခတွေတွေရှိနေပါပြီ။ဒါပေမဲ့အင်္ဂလန်နိုင်ငံဝေလပြည်နယ်ကကမ်းခြေမြို့တစ်ခုမှာတော့သဘာဝဥရုထန်ကြောင့်သူတို့ရဲ့မျိုးလေးပင်လယ်ရေမျက်နှာပြင်အောက်ဘယ်တော့ရောက်မလဲဆိုတဲ့အရေးကိုနိုင်ငံရေးအရာဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာတော့ဒေသခံတွေအတွက်ဝေခွဲမရနိုင်စရာအမျက်ထွက်စရာဖြစ်စေခဲ့ပါတယ်။ဒီကြောင့် VOA သတင်းတောက် Kevin Knox သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်းပြောပြပေးပါရှင်
။ဝေလနယ်ကဖေယဘုံမျိုးကလေးဟာတာယာလပတဲ့မျိုးတစ်ခုဖြစ်ပေမဲ့ကိုနိုင်ပိုင်းမှာရှိနေတဲ့ဒေသပါပင်လယ်ရေမျက်နှာပြင်ဟာလည်းတဖြည်းဖြည်းချင်းတက်လာနေပါတယ်။အဲဒီလိုပင်လယ်ရေမျက်နှာပြင်တဖြည်းဖြည်းတက်လာနေတာကြောင့်ဝေလနယ်ကနိုင်ငံရေးသမားတွေကဒီမြို့ကို2045ခုနှစ်မှာဖျက်သိမ်းပစ်ဖို့ဆုံးဖြတ်လိုက်ပြီး2055ခုနှစ်မှာတော့ဒီမြို့ဟာလုံးဝပျောက်ကွယ်သွားမယ်လို့ဆိုပါတယ်။အဲဒီလိုပြောဆိုမှုအပေါ် Stewart Evan လို့တက်ကြွလှရှားသူဒေသခံတွေကတော့လုံးဝလက်မခံကြပါဘူး
။ Through what's been going on now with Gwynedd Council saying that they're going to destroy our village.
ဟုတ်ကြီးကောင်စီမှဆွေးနွေးနေကြတာကကျွန်တော်တို့ရွာကို2045မှာဖျက်ဆီးပစ်မယ်တဲ့။ဘာကြောင့်အဲဒီလိုလုပ်မှလဲ။ဒီလောက်အချိန်အတွင်းရင်မျက်နှာပြင်ကအဲ့လောက်မြန်မြန်တက်လာမယ်ဆိုတာကိုဘယ်ပုံစံနဲ့တိုင်းတာထားရဆိုတာကျွန်တော်တို့လာပြကြပ
ါဖဲဘုံမြို့ကိုတမုတ်တရားကြီးကတင်းနီးနီးနဲ့ဝါမြို့သွားမယ်အပေါ်ဘန်ဂေါတက်ကတူကအနဝသိပ္ပံပညာရှင်မာတင်အော့စတင်လိုပုံကိုယ်တွေကပူပန်နေကြပါတယ
် The natural evolution of a coastline is very very slow but if we're trying to hold the line against something
ကမ်းခြေတစ်လျှောက်သဘာဝအရပြောင်းလဲမှုကအင်မတန်နှေးကွေးပါတယ်ဒါပေမဲ့အဲ့ဒီပြောင်းလဲနေတဲ့နေရာမှာကိုအာဓမဟန်တာဖို့ကျွန်တော်တို့ကစ조사မယ်ဆိုရင်ကြီးမားတဲ့မုန်တိုင်းတိုက်ခိုက်တာလို့အနှဲငယ်ပြောင်းလဲမှုဖြစ်သွားမယ်ဆိုရင်ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေဖြစ်နိုင်ပါတယ
်ဒီမြို့ကအေယံမြေဆေးတွေလည်းထိုးကျသွားခဲ့ပြီးဒီတော့တွင်မှာဘာလို့ရမှာမသိဖြစ်နေတယ်လို့ဖဲဘုံမြို့မိမြို့ဖအဖွဲ့ဝင်အင်ဂျလာတော်မဆွန်လို့ဒေသခံတွေကပြောပါတယ
် We feel uncomfortable being called the first
ရှာဒီဦးတို့ကြောင့်ဖြစ်ရတဲ့ပထမဆုံးဒုက္ခတဲ့ရွာလို့အခေါ်ခံရမှာခက်နေတယ်။ကျမတို့လိုချင်တာကအခုအဖြေပေးဖို့ပါ။2045ခုနှစ်မတိုင်ခင်မှာကျမတို့ရေအောင်ရောက်သွားနိုင်သလား။အဲ့ဒါဆိုကျမတို့ဘာဖြစ်ကုန်မလဲဆိုတာကိုသိချင်တာပါ။
အဲ့ဒီအတွက်အဖြေရဖို့ကတော့ခက်ပါတယ်။ဒါပေမဲ့ကက်ထရင်ဝဲဂါလိုဒေသအုပ်ချုပ်ရေးကောင်စီကနိုင်ငံရေးခေါင်းဆောင်တွေကတော့အချိန်မီတစ်ခုခုမလုပ်နိုင်ရင်လူအသက်တွေဆုံးရှုံးကုန်မှာစိုးရိမ်နေကြပါတယ်။
That's the point where it becomes both economically unviable and
Siboya set ပြီးတော့နေထိုင်လို့မဖြစ်နိုင်တော့တယ်လို့ Fairborn ဒေသခံတွေရဲ့အသက်ကိုအချိန်မီကာကွယ်မပေးနိုင်တော့မှာကိုပဲကျမတို့ဘက်ကစိုးရိမ်တာပါ။ဒါကြောင့်လည်းဒီမြို့ကို2045ခုနှစ်မှာစပြီးဖျက်သိမ်းဖို့အစီရင်ခံစာကအကြံပြုထားတာပါ
။ဥရုယာတီပြောင်းလဲလာမှုနဲ့အတူကမ္ဘာတဝန်းပင်လယ်ရေမျက်နှာပြင်မြင့်တက်လာနေတာကြောင့်ကမ်းခြေတစ်လျှောက်မှာရှိနေတဲ့မြို့တွေဟာအလားတူပြဿနာမျိုးနဲ့အနာဂတ်မှာပိုရင်ဆန်ရနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ ရာသီဥတုပြောင်းလဲမှုကြောင့်ဒုက္ခသည်ဖြစ်ရမယ့်အရေးကိုဖဲဘုံမြို့ကန်နေမလိုလားကြပေမဲ့လာမဲ့250လောက်အတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်လာမှုကြောင့်နေရရွှေပြောင်းကြရမယ်တန်ပေါင်းများစွာသောပြည်သူတွေလည်းဖဲဘုံမြို့ကန်နေဟာထောင်ကနန်းအဖြစ်ပါဝင်လာမှာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံမှာလည်းမကြုံစဘူးမိုးများရေကြီးနေတဲ့အခြေအနေကိုတင်ပြပေးကြပါတယ်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှာဒီရက်ပိုင်းတွေအတွင်းမိုးတိထန်စွာရွာသွန်းမှုကြောင့်ရေကြီးရေလျှံမှုတွေနဲ့ကြုံနေရပြီးတော့အထူးသဖြင့်လက်နက်ကင်ပဋိပက္ခတွေကနေတိမ်းရှောင်နေရတဲ့ဆစ်ရှောင်ဒုက္ခသည်တွေဟာရေဘေးဒဏ်ကြောင့်အတိဒုက္ခရောက်နေကြရပါတယ်ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်ကဆစ်ရှောင်ဒုက္ခသည်တွေအတွက်ရေဘေးအရေးပေါ်ကူညီကယ်ဆယ်မှုတွေရှိနေပေမဲ့လို့လုံလောက်မှုမရှိဘူးလို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဆစ်ဘေးပြည်သူတွေမှာတဘာဝဘေးရနေဖြစ်တဲ့ရေဘေးပါထပ်ပြီးတော့တင့်နေရတဲ့အချိန်ကြုံနေရတဲ့အခက်အခဲတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်မြန်မာနိုင်ငံတဝန်းမိုးတိထန်စွာရွာသွန်းပြီးတော့မြေရေတွေကစိုးရိမ်မက်အထိကျော်လွန်မြင့်တက်လာနေတယ်လို့နေအိမ်တွေပါမျောပါသွားတဲ့အထိမြေကဘာပြိုကျမှုတွေလူနေအိမ်တွေတဲ့အထိရေလွှမ်းမှုတွေဖြစ်နေပါတယ်အထူးသဖြင့်ကတော့ကချင်ပြည်နယ်မြစ်ကြီးနားမြို့အပါဝင်နေရာတချို့မှာမိုးများရေကြီးနေပြီးမြေရေရှန်နေလို့ဒေသခံတွေနဲ့ဒုက္ခသည်တွေရေဘေးသင့်နေကြရတယ်လို့မြကြီးနားမြို့ကန်ကချင်လူငယ်မဆိုင်နုပန်းကပြောပြပါဗ
ျ။ရာဒီဦးစီးထုတ်ပြန်တဲ့ဟာကတော့အရင်2004လောက်တခေါက်ဖြစ်ဘူးလေ။အဲ့နောက်ပိုင်းတော့မဖြစ်ဘူးလို့ဘူးပေါ့။ဒါပေမဲ့ခု2019ခုမှပြန်ဖြစ်လာတော့ဒီကချင်ပြည်နယ်မှာလည်းဒီရေဘေးဒုက္ခတွေဆိုတော့လည်းမကြည့်ဘူးပေါ့နော်။ဒီရေနဲ့ပတ်သက်တဲ့ဟို security ဘယ်လိုမျိုးရှိရမလဲဆိုတဲ့အသိပညာ awareness မရှိကြတော့အခုကျမတို့ဒီမှာလည်းဟိုစက်ပေါင်းချံမှာရောက်နေတယ်။သူတို့ဆိုရင်ရေကိုအိမ်ပတ်ပတ်လေးဟိုဘယ်လိုပြောမလဲ account run ထားတဲ့အပေါင်းပြည်ကိုယ်တော်တမ်းနဲ့ပညာမှာချက်ပြရမှာလေပြောရှင်မှာဘာမှပြင်ဆင်ထားမှရှိဘူးအကောင်လုံးတစ်စီးရုံနဲ့အေကွာထားတယ်အဲ့မှာပဲနေကြတယ်ဘယ်မှမတော်ကြအောင်အဲ့လိုမျိုးဆိုတော့ဆေးရဘက်ကနေသူတို့ဘာမှဟိုထောက်ကူကူပေးရရင်လည်းဘာမှမရှိရသူတို့ဆိုရင်တော့ဒီဖုန်ကြီးကမှသွားနေရချိုးကတော့ဖျားကမှသွားနေရချိုးကြတော့အိမ်မှာတိရစ္ဆာန်တွေရှိရောအဲ့တိရစ္ဆာန်တွေကြည့်ရင်းနဲ့ဒီမှာပဲဆောင်နေရဆိုတဲ့ဟာမျိုးကိုတွေ့ရတယ်ပေါ့နော်ဒီအဓိကတော့ရေရဒီကအစားတောက်ရေလည်းပို့အစိုးရဘက်ကနေပြင်ပေးနိုင်ပို့
ကချင်ဒုက္ခသည်စခန်းတချို့မှာလည်းရေဘေးသင့်နေတဲ့အတွက်အခက်အခဲတွေဖြစ်နေကြပြီးလက်တလောဒေသခံတွေနဲ့ကချင်လူငယ်တွေဘက်ကရေဘေးသင့်ပြည်သူတွေလိုအပ်နေတဲ့တောက်သုံးရည်နဲ့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေပေမဲ့လို့ရေဘေးပညာပေးတဲ့အခြေခံစားသုံးပစ္စည်းလိုအပ်ချက်တွေကတော့များစွာရှိနေတော့ပဲလို့လည်းကချင်လူငယ်မဆိုင်နုပန်ကအခြေအနေကိုပြောပြပါတယ်။ဒီထက်ည
ီညီပန်းဖြစ်တဲ့ပေါ်တော့ဒီလိုမျိုးတက်ဖောင်ချံတို့အဓိကပုံမှန်ယူကြည့်ရတော့ဒီဘက်ကပူလို့လည်းဖြစ်တယ်။မိုးကောင်းပြီးတော့ဒီဘက်မိုးဖောင်ဝိုင်းမို့ဒီရေတက်နာရတော့ရှိရဒီတင်းကအကုန်လုံးဖုံးဆိုမှရေကုန်လုံးပြီးသွားတော့ဟိုတောက်နေကြီးအစမပြေဟာတက်နာရှိရအခုကဲမှာလဲကျမတို့ဒီနေ့အခုဒီကံကံဆိုရင်တိရှောင်ကံဖြစ်တယ်ဒါပေမဲ့တိရှောင်မှာလဲရေကြီးကတော့အခုဖျားကြောင်းကိုပြန်မဟိုရွှေ့ရရပေါ့နော်ဆိုတော့တိလေးချောင်ရရရေပေးလေးချောင်ရရပေါ့နော်နှစ်ခါခံရရပေါ့အဲ့လိုမျိုးခက်ခဲတုံ့ပြန်ရလေးမျိုးတို့ကရေလေးတက်တနာရှိရပေါ့နော်လူကလည်းအများကြီးရှိရကြတော့မှနေရဆိုတော့ပေါ့နော်ပြီးတော့လူတွေပေါင်းစုံနေကြတာဆိုတာတမန်ရေတက်တနာတော်တော်လေးကြီးနေတယ်ဆိုမှတော့ဒီလိုပြောပြရပေါ့ဟုတ
်စစ်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာလည်းမိုးတီးထန်စွာရွာသွန်းပြီးရေလွှမ်းမှုတွေဖြစ်နေလို့မြောက်ဦးမင်းများနဲ့ကြောက်တော်ဒေသတွေကဒုက္ခသည်စခန့်တွေရေပေးတင်နေကြရပါတယ်မင်းများနဲ့မြောက်ဦးကတော့အခြေအနေတော်တော်လေးဆူဆူဝဝကြုံနေရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်များအစည်းအရုံးကကိုစစောထွန်းကလည်းအခြေအနေကိုပြောပြပါတယ
်ဒီ၃မျိုးနေဖြစ်နေတယ်မှာနာဦးမင်းပြကြောက်တော့ပါတယ်အခြေအနေအဆိုးဆုံးကတော့ဒီမင်းပြနဲ့မြောက်ဦးပေါ့လေဒီရေကြီးနေတယ်လို့ဒီနေရာတွေအဲဒီစခင်းတွေမှာရှိတဲ့လူမျိုးတွေကိုစင်းကောက်လိုက်တဲ့ခါကျတော့အကုန်လုံးက15,000ဝန်းကျင်လောက်မှရှိနေပါတယ်မှာအခုနောက်ဆုံးအခြေအနေကတော့ဒီကလေးနေတဲ့နေတာပေါ့လေဒီကလေးမိုးကလေးပဲဆက်တိုက်ဆိုသူတို့ပြောတယ်ပေါ့ဆိုတော့လောလောဆယ်ကတော့ဒီကားလဲမားတွေတောင်မှာပဲဒီရေမြုပ်ကြီးအခြေအနေရှိတယ်အဲဆိုတော့ဒီ limit ဆက်တွေကလည်းပဲမရတော့ဘူးပေါ့နော်နောက်ရေလင်းဆိုလို့ရှိရင်လည်းပဲလောလောဆယ်မှာမြေတွေချောင်းတွေအကုန်လုံးကရေတူးတဲ့အတွက်ကြောင့်မလို့တော့လာအဆင်မပြေတော့ဘူးဆိုတဲ့ခါကျတော့ဒီစီပင်းချောင်းသခင်တွေကိုကိုင်ထပ်ပွဲမုန်းတွေကလောလောဆယ်မှာမလုံးနိုင်ကြတဲ့အခြေအနေမှာတော့ဖြစ်နေတာပေါ့
မိုးကအဆက်မပြတ်ရွာသွန်းနေဆဲဖြစ်ပြီးရခိုင်လေးမျိုးပြည့်ရေတိုးနေလို့ဒုက္ခသည်စခန်းတွေတချို့တွေကိုရေတွေဝင်လာလို့ရေပေးလျာနေရာတွေကိုအေးပေါ်ပြောင်းရွှေ့ပေးနေရပြီးလက်တလောစစ်ကနေနေငြိမ်သွားတဲ့အချိန်မှာတော့စစ်ဘေးသင့်ပြည်သူတွေလိုအပ်နေတဲ့ရေဘေးအကူအညီတွေကိုအဟန့်တားမရှိပဲကူညီပေးနိုင်မှုတာဝန်ရှိတဲ့သူတွေဘက်ကအေးပေါ်စီစဉ်ပေးဖို့ကိုလည်းသူကတောင်းဆိုပါတယ်
အဲကျွန်တော်တို့ချင်းကတော့ဒီအစွာဖက်ကဒီတကယ်လက်ရှိမှာတကယ်ကိုဖြစ်နေတဲ့ဒုက္ခရောက်နေတဲ့အခြေအနေတွေကိုသူတို့တတိရှိရှာကုသင်းစစ်စစ်လေးလာပြီးတော့မှအဲလွယ်တဲ့ထပ်ထားပေးမှုတွေကိုမြေမြေဆန်ဆန်ပြေးဖို့သင်ပါတယ်။ဒါမှမဟုတ်ရှင်လည်းပဲဒီနိုင်ငံတကာဖွေးစည်းတွေကို kui thame mu ne pe pho pet ko khun yu che de pe tin mi bo ba lo so lo khu ne di ye pa ya chin ne chin mit so lo chin tai pwe phit de ni tha de tai ma twe ya do bu bo kui thape mu ne ko ni me se se ne khu yu che pe tin ne khu yu pe tin ne
sit be a phi ye be ba that pi yo tit de ya de ka che de yakai ga sit be tit pi du de a twet a ye bo ne thai nai mo naw ma tan shin de ye chao phit la nai de yoga de ko ka kwe nai be a che ga se wa a ku nyi de ko a ye bo lo at de de lo ku nyi ke se pe de tu de ga pyo ba de lat lo ya ti uအခြေအနေကတော့ဘင်္ဂလားပင်လယ်အော်မှာမုတ်တုံးလေးကအားကောက်နေပြီးမြန်မာနိုင်ငံတဝက်ဘိုးကြီးနိုင်ပြီးတော့ပင်လယ်ပြင်မှာလှိုင်းတင့်တင့်ရှိနေတယ်လို့မိုးလေဝသနဲ့ဇလားပေးတာကမိုးလေဝသအခြေအနေတွေကိုအချိန်နဲ့တပြေးညီဇက်တိုက်သတိပေးကြေညာနေပါတယ်ရှင်VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတွေတဲ့ကမြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံတိုင်းရင်းသားဒေသကတိုက်ပွဲတွေကြောင့်စစ်ရှောင်းစခန်းတွေမှာနှင်းနဲ့ချီပြီးတော့ခိုလုံနေရတဲ့စစ်ပေးရှောင်တွေအနေနဲ့သူတို့နေရက်ကနေပြီးတော့သူတို့ပိုင်ဆိုင်တဲ့မြေယာတွေကိုဆုံးရှုံးနေရပါတယ်။အိုးအိမ်တွေကိုစွန့်ခွာပြီးတော့စစ်ရှောင်းစခန်းတွေမှာတွားရောက်ခိုလုံနေရတဲ့အချိန်မှာသူတို့ရဲ့မြေတွေအသိမ်းပိုက်ခံလိုက်ရတာမို့သူတို့နေရက်ကိုတကယ်လို့ပြန်လာလို့ရတဲ့အချိန်ဆိုရင်တော့မြေပိုင်ဆိုင်မှုအငင်းပွားတာတွေမြေတို့ပြန်ပြီးတော့တောင်းဖို့ခက်ခဲတာတွေဖြစ်လာနိုင်ပါတယ်။အရက်ဖက်အဖွဲ့အစည်းတွေနဲ့ကတော့ဒီလိုမျိုးစစ်ရှောင်းတွေနေရက်ပြန်လာတဲ့ဆိုရင်ဒီလိုအချိန်တွေမဖြစ်ပေါ်နိုင်အောင်လို့ဘလို့မျိုးဆောင်ရွက်တင်တယ်လဲဆိုတာကိုကူညီပေးနေကြပါတယ်အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုထုဆက်တင်ပြပေးထားပါတယ
်ဆယ်စုနှစ်များစွာကြာအောင်ဖြစ်ပေါ်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေရဲ့ပဋိပက္ခတွေကြောင့်တိုက်ပွဲဖြစ်ပေါ်ရာဒေသတွေကတိုင်းရင်းသားတွေဟာသူတို့အိုးအိမ်တွေကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းနဲ့ထိုင်းနိုင်ငံနေဆက်တခြားကစစ်ရှောင်စခန်းတွေမှာခုံလုံနေရတဲ့တိမ်းနဲ့ချီသောဒုက္ခသည်တွေရဲ့ပြည်တွင်းနေရစွန့်ခွာထွက်ပြေးတိမ်းရှောင်နေရသူတွေဟာသူတို့နေရကိုပြန်နိုင်ဖို့အတွက်အခက်အခဲပေါင်းများစွာရှိနေပါသေးတယ်။သူတို့တွေအနေနဲ့ဒုက္ခသည်စခန်းတွေမှာဆက်လက်နေထိုင်နိုင်ဖို့ကလည်းအခုနှစ်ပိုင်းတွေမှာပြည်တွင်းပြည်ပအဖွဲ့အစည်းတွေကထောက်ပံ့ပေးနေတဲ့ရိက္ခာတွေကိုချော့ချလိုက်တာတွေတချို့စစ်ရှောင်စခန်းတွေကိုလုံးဝမထောက်ပံ့ပေးတော့တာကြောင့်သူတို့ဘဝရက်တည်ရေးအတွက်အကြက်တဲတွေဖြစ်နေပါတယ်အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းသူတို့တွေအပြီးပိုင်နေရက်ပြန်လည်ရေးအတွက်အာမခံချက်တွေအစီအစဉ်တွေမချမှတ်ပေးနိုင်သေးတာကြောင့်အိမ်အပြန်လန်းကဝေးနေစေပဲဖြစ်ပါတယ်စစ်ဘေးရှောင်တွေမူလနေရက်ပြန်လည်ရေးအတွက်အသက်မွေးဝမ်းကြောင်းပညာရေးကျန်းမာရေးဘေးကင်းလုံခြုံရေးလူအခွင့်ရေးမြေမြုံပိုင်းကိစ္စတွေအပြင်သူတို့ပိုင်တဲ့မြေယာတွေပြန်လည်ရရှိရေးကိုအရင်ဖြည့်ချင်းလှုပ်ဆောင်ပေးဖို့လိုနေတယ်လို့စစ်ဘေးရှောင်အရေးလှုပ်ဆောင်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်။နေရက်ဆွတ်ခွာခဲ့ရသူတွေရဲ့မူလမြေယာတွေပြန်လည်ရရှိရေးလှုပ်ဆောင်ပေးဖို့ကိုမွန်ပြည်လူအခွင့်ရေးဖောင်ဒေးရှင်းက Program Director ဖြစ်သူနိုင်အဲမွန်ကအခုလိုပြောပါတယ်
။ဆိုတဲ့ခါကျတော့ဒီဟာကိုရှင်းနိုင်ရှင်းရမယ်ဆိုလို့ရှိရင်နံပါတ်1ကျွန်တော်တို့ဒီပြီးခဲ့တဲ့အတိတ်ကာလမှာချိုးဖောက်ခဲ့တဲ့ဒီမြေယာနဲ့ပတ်သက်တဲ့ဒီအချက်အလက်တွေကိုကျွန်တော်တို့ပြန်ပြီးတော့စစ်ဆေးရလိမ့်မယ်ကျွန်တော်တို့ပြန်ပြီးတော့ update လုပ်ရလိမ့်မယ်သူတို့အနေနဲ့အာကျွန်တော်တို့ဒါလုပ်နေစေပါနော်နောက်တစ်ခုကကျွန်တော်တို့ဒီစစ်ပြီးတော့ကျွန်တော်တို့ assessment တွေလုပ်တယ် analyze တွေလုပ်ပြီးတော့ကျွန်တော်တို့ဘယ်လိုမျိုးအမျိုးအစားတွေလဲဆိုတော့ကျွန်တော်တို့ပြန်ပြီးတော့သုံးသပ်လိုက်မယ်အဲ့ဒီအပေါ်မှာတော့ပြန်ပြီးတော့ကျွန်တော်တို့တကယ်လို့ return ကိစ္စဖြစ်လာမယ်လို့ဆိုပြီးဒါတွေကိုပြန်ရအောင်လုပ်နိုင်မယ်ဂျန်နီယာတစ်ခုကိုကျွန်တော်တို့ကရှာဖို့ရတော့မယ်ဆိုတော့ခုနပြောတဲ့ကျွန်တော်ဒီဥပဒေပြင်ဆင်ရေးတို့ရှိပြီးသားမြေယာဥပဒေတွေကိုပြန်လည်ပြီးတော့ဟလာဒီသုံးသပ်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ဖြည့်ဆွဲရမှာရှိလို့ပယ်ဖြစ်ရမှာလည်းရှိတယ်မြေလို့မြေယာဥပဒေဆိုလို့ရှိရင်ပယ်ဖြစ်ရမယ်ဥပဒေဖြစ်တယ်ဆိုတော့ဒါတွေကိုကျွန်တော်တို့ကစိတ်ရင်းစင်တာတက်ပက်နဲ့လက်ရှိအစိုးရတို့လောက်ကစစ်တပ်ကတော့လောက်ကဒါလုတ်ပေးနိုင်မယ်ဆိုလို့ရှိရင်တနည်းဖို့ကျွန်တော်တို့ဒီ return ကိစ္စတွေကျွန်တော်နေရပြန်တဲ့ကိစ္စတွေတူပြီးလမ်းပွင့်လမ်းလေးကိုကျွန်တော်ယူဆတယ်ကျွန်တော်ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့နိုင်ငံခြားဒီကုမ္ပဏီတွေရတော့လောက်ကပြည်ဝင်ကုမ္ပဏီရတော့လောက်ကသူတို့ရင်းနှီးမြှုပ်နှံမှုပေါ်ဆောင်တဲ့စီမံကိန်းတွေကို IDB တွေရဲ့ဒီနေရဒေတာအရင်းတွေမှာစောင့်ရတဲ့အခါဒါလက်ရှိကြည်စဲဥပဒေတွေကိုတေချာလိုက်နာပါနော်ရောကြီးပြတာပေးစရာရှိရင်ပေးလိုက်ပါเนา
ะအရက်ဖက်အဖွဲ့စည်း15ခုပူပေါင်းပြီးမြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခနဲ့ဆက်ဆက်နေတဲ့ကာလချီကြစွာနေရစွန့်ခွာထွက်ပြေးတင်းချောင်းနေရတဲ့အခြေအနေတွေကိုသူတည်တနာလှုပ်ထားတဲ့အိမ်မလွမ်းသူဘသူရှိမလဲဆိုတဲ့အစီရင်ခံစာကိုဇွန်လထဲမှာထုတ်ပြန်ခဲ့ပါတယ်အဲ့ဒီအစီရင်ခံစာထဲမှာဆိုရင်စစ်ပေးရှောင်တွေပြစ်ထားခဲ့ရတဲ့မြေယာတွေကိုအခုချိန်မှာစီမံကိန်းလှုပ်ဆောင်နေတာတွေပုဂ္ဂလိကကုမ္ပဏီတွေနဲ့အခြားသူတဦးကပိုင်ဆိုင်နေတာတွေတမတော်ကတိမ့်စီလိုက်တာတွေကြောင့်စစ်ဖေးရှောင်အများစုဟာသူတို့ဘူဘောပိုင်မြေယာတွေကိုဆုံးချုံနေရတယ်လို့ဖော်ပြထားပါတယ် ဆိုရအနေနဲ့ကချင်ပြည်နယ်ကဆေးဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်ကချင်ပြည်နယ်အတွင်းရှိနေရဆွန့်ခွာရသူများပြန်လည်နေရချထားမှုအကောင်အထည်ဖော်ရေးဆိုင်ရာလုပ်ငန်းအဖွဲ့ကိုနိုင်ငံတော်တမ္ပရာရုံးရဲ့အမိန့်ကြော်ညာစာအမှတ်63နဲ့မြင်းဆောင်2019နဲ့မေလအထဲမှာဖွဲ့စည်းခဲ့ပြီးကချင်ဒေသဆေးဘေးရှောင်ပြည်သူများအားကုညီဆောင်ချောက်ရေးကော်မတီနဲ့ပထမအကြိမ်ညှိနှိုင်းအစည်းအဝေးကိုမေလ22 င်မှာထုတ်ပြန်သွားမယ်လို့အစိုးရတာဝန်ရှိသူတွေကပြောကြားထားပါတယ်။ဒါပေမဲ့လည်းအစိုးရအနေနဲ့စစ်ဘေးရှောင်အရေးကိစ္စကိုစိတ်ဝင်စားမှုအားနည်းနေတယ်လို့ကရင်ဒုက္ခသည်ကော်မတီကအမှုဆောင်အဖွဲ့ဝင်နော်ဘလူးမင်းနိုင်ဆန်ကခုလိုဝေဖန်လိုက်ပါတယ်
။အစိုးရဘလောက်ပဲစာပေါ်စာကြောင်းချရေးထားရေးထားတတိအကောင့်တွေဖော်မှုကအင်တာမအားနည်းနေတယ်ပဲကရင်ပြည်နယ်ကြီးပဲမဟုတ်ပါဘူးပြည်တွင်းဒုက္ခတွေကကချင်ပြည်နယ်မှာရှိနေတယ်ရှမ်းပြည်နယ်မှာရှိနေတယ်အဲ့ဒီဥစ္စာအဆိုးအဆုံးကပါလို့ဆိုကူညီမှုမပေးဘူးကူညီမှုပေးဖို့လည်းသူကအတားဆီးလောက်ထားတယ်အဲ့ဒါအမားကြီးပဲဆိုရအနေနဲ့မကူညီနိုင်ရင်မလောက်ချက်နဲ့ပြောချင်တာအဲ့တဏ္ဍာဖတ်မှာဖြစ်လာတဲ့ဒုက္ခတွေလည်းပြည်တွင်းစစ်ကြောဖြစ်လာတဲ့ဒုက္ခရောက်နေတဲ့ IDP ဆိုတော့ဒါမှတည်းအဆိုးရတော့ကူညီရမယ်ကျွန်မအဲ့လိုပြောချင်တယ်အဲ့ဒီအစိုးရလည်းဒီဒုက္ခတွေပြည်တွင်းဒုက္ခတွေအပေါ်မှာသူအာရုံစိုက်ဖို့သူအထဲမှာရှိနေတဲ့ကိစ္စတော့မင်းစဉ်သူကသူကရှင်းနေရတယ်တော်ကြောင်စိတ်ဝင်စားမှုရှင်းရတာကအားနည်းတယ်လို့ကျွန်မပြောချင်ပါတယ
်စစ်ဘေးရှောင်တွေမြေယာဆုံးရှုံးတာမျိုးမဖြစ်စေဖို့အတွက်မြေယာဥပဒေပိုင်းဆိုင်ရာပြုပြင်ပြောင်းလဲမှုတွေဆောင်ရွက်ပေးဖို့ကိုလည်းမွန်ပြည်လူ့အခွင့်အရေးဖောင်ဒေးရှင်းကနိုင်အဲမွန်ကခုလိုအကြံပြုတိုက်တွန်းပါသေးတယ်
ဥပဒေဖော်ဆောင်ရေးမှာအဲ့နေလို့နေလာနေရရင်ဥပဒေကြီးကတော်တော်ကိုမတရားတဲ့ဥပဒေဖြစ်တယ်။အမျိုးတစ်ဖက်သက်တိမ့်မယ်ဆိုတော့ရွေးချက်နဲ့ပြတ်ထားတဲ့ဥပဒေဖြစ်တယ်။ဆိုတော့ဒါကြီးကိုလုံးဝဖျက်တင်တယ်။နော်။အဲ့ဒါစားခုနကကျွန်တော်တို့ဒီပြည်နယ်တွေမှာခုနပြောတဲ့ကျွန်တော်တို့ဌာနေတိုင်းသားတွေမှာသူတို့ဘိုးစင်ပေါင်းဆက်ကျင့်သုံးခဲ့တဲ့ဒိလိထုံနှန်းဆိုင်ရာမြေယာဥပဒေတွေကိုကျွန်တော်တို့အသိအမှတ်ပြုတင်တယ်။နော်။အဲ့ဒီကဖြစ်ပြီးတော့သူတို့ဒီဇုံတွေက management ပေါ့သူတို့စီမံရာတွေအပေါ်မှာစီမံခန့်ခွဲခွင့်လို့အတုံးချပိုင်းခွင့်လို့ဒါတွေလို့စေတနာရှိရှိနဲ့ကျွန်တော်တို့ဒီချပြပြီးတော့ကျွန်တော်ဟိုလိုပြောမှာဒီဇုံတွေကဖွင့်ပြပေးတယ်ဒါဆိုလို့ရှိရင်ခုနပြောတဲ့မေခွန်ကလုံးဝကျွန်တော်ဖြေလိုက်ပြီးသားဖြစ်သွားလိမ့်မယ်နော် LED ဆိုရလဲဒါဟုတ်သိနေဖို့လို့နော်ဒီနိုင်ငံဟာပြည်တော်စုတမနာမြန်မာနိုင်ငံတော်ဖြစ်တယ်ပြည်တော်စုနိုင်ငံဖြစ်တယ်နော်မြန်မာအများစုနေတဲ့နိုင်ငံဖြစ်ပေမဲ့အမှားတွေအများစုလေသူ့နေရာသူရှိကြတယ်ဆိုတော့သူတို့ရဲ့ဒလိထောင်းထောင်းတန်းဆိုင်ရာဥပဒေတွေရှိကြတယ်နော်အဲအဲ့ဒါတွေကိုကျွန်တော်တို့ကပြန်ပြီးအသိမှတ်ပြုသင့်တယ်ဒါဆိုလို့ရှိရင်ကျွန်တော်ဒီနေ့ဖို့ဒီကိစ္စတွေကိုကျွန်တော်ဖြေရှင်းရရောက်မလို့ယူဆပါတယ
်အချက်လက်တွေရ2018ခုနှစ်ဒီဇင်ဘာလအထိထိုင်းနိုင်ငံကကရင်နဲ့ကရင်နီတိုင်းရင်းသားအများစုနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာဒုက္ခသည်ပေါင်း 9,000 ခန့်ကချင်နဲ့ချမ်းပြည်နယ်မြောက်ပိုင်းမှာကချင်တအန်းနဲ့ချမ်းတိုင်းရင်းသားပြည်တွင်းနေရဆွန့်ခွာထွက်ပြေးတင်းချောင်ရသူဦးရေ 36,000 ခန့်နဲ့မြန်မာနိုင်ငံအခြေတောင်ပိုင်းမှာလည်းကရင်မွန်တိုင်းရင်းသားအများစုပါဝင်တဲ့ပြည်တွင်းနေရဆွန့်ခွာထွက်ပြေးတင်းချောင်ရသူဦးရေ 28,000 ခန့်ရှိနေတယ်လို့သိရပါတယ်။ကျွန်တော်ထူးဆက်ပါ။မြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မြန်မာကသတင်းအေဂျင်စီကကိုထူးဆက်စီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင့်အစီအစဉ်မှာရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်။လိုင်းဒိုမီတာ25 51နဲ့လိုင်းလက်မီတာ190တို့ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမာတော်ရရှင်များရှင်2019ခုနှစ်ဇူလိုင်လ13ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာ။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပကံဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကနေပြီးတော့ရှင်းဟောင်းအမွေနှစ်ဒေတာအဖြစ်သတ်မှတ်လိုက်တာကြောင့်ဒီပကံဒေတာရေရှည်ဘလို့ဆက်ပြီးတော့ထိမ့်သိမ့်ဖို့လုံမလဲနောက်ဒီကပအမွေနှစ်စီးရင်ဝင်ဒေတာနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လုံမလဲဆိုရိုင်းနဲ့ပတ်သက်ပြီးတော့ပါဆိုတော့ဒီပကံဒေတာကိုကပယဉ်ကျေးမှုအမွေနှစ်ဖြစ်ဇူလိုင်လ6ရက်နေ့တုန်းကသတ်မှတ်လိုက်တာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ဦးတန်းစောဦးပါကပအမွေနှစ်ဌာနညွှန်ကြားမှုပါနောက်တစ်ဦးကတော့ကိုသူရအောင်ပါအတွင်းမူမြန်မာနိုင်ငံရှေးဟောင်းသုတေသနအသင်းကပါနောက်တစ်ယောက်ကတော့ပကံညောင်ဦးဒေတာကန်ကိုနိုင်ထွန်းပါဒီတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒီဖုန်းခေါ်ထားဖို့ဖုန်းခေါ်ထားကြတဲ့သူတွေလည်းရှိပါတယ်သူတွေကိုဆက်သွယ်လို့ရတဲ့အခါမှာတော့ဒီလိုင်းပေါ်တင်ပေးမှာပါဆိုတော့အခုအရင်ဆုံးတော့ဒီမကြသေးခင်တုန်းကပေါ့ဒီပကံဒေတာကိုကမ္ဘာအမွေနှစ်ဒေတာဖြစ်ကြေညာခဲ့တဲ့ UNESCO အခမ်းအနားကနေပြန်ရောက်လာတဲ့ဦးတန်းစောဦးကိုအရင်မေးချင်ပါတယ်။ဘာကြောင့်ဒီမြန်မာနိုင်ငံကိုရှေးအောင်အမွေအနှစ်ဖြစ်သတ်မှတ်ရွေးချယ်ခဲ့တာလဲဆိုတာကိုအရင်ဆုံးပြောပြပေးပါလားခင်ဗျ။
ကျွန်တော်တို့ပကံဒေတာကိုကမ္ဘာအမွေအနှစ်ပြင်သွင်းဖို့အတွက်96တိရ95 96တိရကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။ဟုတ်ပါတယ်။ဘာကြောင့်အမွေအနှစ်ပြင်သွင်းရလဲဆိုတော့အဓိကအားဖြင့်ဒီမျိုးဟောင်းသုံးမျိုးရဲ့ပကံဒေတာဘုရားရည်ကြီးမှုပေါ်မှာမူတည်ပြီးတော့နိုင်ငံရဲ့အနည်း2005ကျင်းပသေးမှုစတင်ခဲ့ပကံဒေတာဆိုရင်ကြောက်ွယ်တော့အိန္ဒိယမှာကြောက်ွယ်တဲ့ဘုရားဘာသာနိုင်ငံရဲ့အနည်း2000မှာပမာတိမှာတစ်ခါပြန်ပြီးတော့ပေါ်ထွန်းနေအဲဒီပြန်ပြီးထွက်လာတဲ့ဒီကျင်းမှုအမွေအနှစ်ဒေတာအခုတည်းကဆက်လက်ရှင်းတယ်စားတဲ့ဒီမြမနဲ့မြမလူမှုအဖွဲ့ကြီးရဲ့အထင်ကြီးအထင်မှန်ပြီးအဆောက်အုံကြီးအထောက်အထားတွေကျွန်တော်တို့ကမြန်မာနိုင်ငံမျိုးမဟုတ်ဘူးနိုင်ငံတကာပါကျွန်တော်တို့နိုင်ငံအတွက်ပုံကြီးအထောက်အထားအနေနဲ့ပြင်ကြရင်ကျွန်တော်တို့ကမ္ဘာအမွေအနှစ်ပြင်ပေးမှာအဓိကအချက်ကတော့ကမ္ဘာအမွေအနှစ်ပြင်ပေးတဲ့အခါစီမံခန့်ခွဲမှုအပြောင်းအလဲကိုလည်းကျွန်တော်တို့နိုင်ငံကပေါ်ဆောင်ပါတယ်ခင်ဗျာဒီတစ်ခုဒီဆိုတာဘိုင်းကနေပြီးတော့လည်းဒီကိစ္စအမွေအနှစ်ကိုတာဝန်ယူဆောင်ရွက်နေနေပြီးတော့အစိုးရအဖွဲ့အစည်းရောဒေတာကံဒီမှုအဖွဲ့ကြီးရောသက်ဆိုင်တဲ့စိတ်ပူရာတွေရောကြောင်းနေတဲ့ပြည်နာခံမှုစနစ်အခြေအနေတရားကိုလည်းအမီးကြီးအကဘာအမွေနဲ့ပြင်သွင်းနေရုံနဲ့တခုလည်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဦးတန်းစိုးကြီးကျွန်တော်တို့နောက်ပိုင်းကျရင်တော့ဒီကိစ္စတွေကိုအကျေတော်ဝင်ထပ်ပြီးတော့ဆွေးနွေးသွားမှာပါအခုကတော့ကျွန်တော်ကိုသူရအောင်မေးချင်ပါတယ်ဆိုတော့ပကံဒေတာကိုပေါ့လေရှေးဟောင်းအမွေနေ့အဖြစ်သတ်မှတ်လိုက်ပြီးတဲ့နောက်မှာဒီနိုင်ငံတကာကချမှတ်ထားတဲ့စီးမင်းနေအတိုင်းပေါ့လိုက်နာဖို့လိုအပ်တယ်လို့သိရပါတယ်ဆိုတော့ဒီအမွေနေ့ဆင်းနေတဲ့မှာရည်ရှည်ပါဝင်ဖို့ဆိုလို့ရှိရင်ဘယ်လိုမျိုးအခြေအနေတွေကိုရှောင်ကျဉ်ဖို့လိုပါမလဲခင်ဗျ
ဟုတ်ကဲ့ကြားနော်
ဟုတ်ကဲ့ကြားပါတယ်ဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ကျွန်တော်တို့ကဒီချိန်ကြီးမှာဘယ်လိုအခြေအနေမျိုးရှောင်ဖို့လိုလဲဆိုတော့နံပါတ်1ကတော့ကျွန်တော်တို့ကဒီဥပဒေပေါ့။ဘာလို့ဟိုဒီတွင်းမှာဒီစဲဥပဒေတွေရှိတယ်။အဲ့ဒီရေကြောင်းဝင်နေထိန်းသိမ်းရေးအတွက်ဥပဒေတွေရှိတယ်။အဲ့ဒီဥပဒေတွေကိုကျွန်တော်တို့ကဘာလို့လိုက်အဲတစ်ချက်မကွာလိုက်နာဖို့လိုတယ်။နောက်တစ်ခုကဒီနိုင်ငံတကာစံနှုန်းတွေရှိတယ်။ပြီးတော့နောက်တစ်ခုကအစိုးရနဲ့ကျွန်တော်တို့ဒီနိုင်ငံတော်ကိုစားပြီးတော့လက်မှတ်ထိုးထားတဲ့ဒီ UNESCO ဝင်မှုအတွက်ဆိုရင်ကျွန်တော်ဒီ nomination dossier ရှိအဲ့တော့အဲ့ nomination dossier ထဲမှာတည်သွင်းထားတဲ့အချက်လက်တွေအတိုင်းပကံကိုတပ်ပြီးမတည်စီမံခံဖို့လိုတယ်အဲ့တော့ဥပဒေကမရှိဘူးဒီမွေးနေ့ကိုဥပဒေကကွယ်နိုင်မှုမရှိဘူးဟို management ဒီတင်ထားတဲ့အစိုးရကဂရီကိုဒီ management plan တွေအတိုင်းမလုပ်ဘူးဆိုရင်တော့အဲဒါဆိုရင်တော့မွေးနေ့ကဒီရဲဘုရားခက်ခဲနေတယ်ကမ္ဘာမွေးနေ့ဒီရဲဘုရားခက်ခဲနေတယ်ပေါ့နော်ကမ္ဘာမွေးနေ့ဒီရဲဘုရားခက်ခဲသလိုဒီအဒီမွေးနေ့ကလည်းစတင်နေပဲဖြစ်မှာမဟုတ်ဘူးပေါ့နော်ကျွန်တော်ကဒါဟုတ်ပြောလို့ပါတယ်
ဟုတ်ကဲ့ဆိုတော့အဓိကဒီအချက်တစ်ချက်လောက်ပေါ့လေဆိုတော့ဥမာအဓိကကြတဲ့အချက်တစ်ချက်လောက်ကိုပြောပြပေးပါလားဆိုတော့ဟိုလိုက်နာဖို့လိုအပ်တဲ့မဖြစ်မနေလိုက်နာဖို့လိုအပ်တဲ့ဥပဒေစီမင်းတရားရပေါ့
ဟိုမှာအဲ့ဒါမျိုးဆိုရင်အထင်ရှားဆုံးပြပါစို့အခုပကံမှာဆိုလဲကျွန်တော်တို့ကဒီဟိုတယ်ကိစ္စတွေပေါ့နော်ဟိုတယ်ကိစ္စတွေကတော့အထင်ရှားဆုံး case ပဲဒီဟာကိုလဲကျွန်တော်တို့ကဟို43ညမြောက်ဒီကမ္ဘာ့မွေးနေ့ညီလာခံမှာ iPod Cup ပြည်နာရှင်ကပြောသွားတယ်ပကံမှာဒီ Tourism Development တွေဟိုတယ်ဒီပုံမှန်အဖြစ်ဟိုတယ်တွေဆိုပြီးဒီ highlight လုပ်ကြောရပါတော့အဲ့တော့အဲ့ဟိုတယ်စီမံကိန်းကြီးကဥမာကျွန်တော်ကြည်ရင်းတည်တဲ့ဥပဒေကြီးကဘယ်ဥပဒေမှာမှဒီစုံထဲမှာဟိုတယ်စောက်ခွင့်ရှိပါတယ်လို့ရေးမထားဘူးဥမာလူသူမှုနဲ့မကိုက်ကြီးတဲ့ဟိုတယ်အစောက်ဦးအားလုံးကိုဥမာသူကဖယ်ရှားနိုင်တယ်လို့ဒါအတည်ရင်းပြောထားတယ်ပေါ့နော်အဲ့တော့ဥမာဒါမျိုးတည်ဆောက်နေရတယ်ကကျွန်တော်တို့ကတိုးဟိုတယ်ရေတွက်တိုးလာနိုင်ရမကောက်ရှိတဲ့ရေတွက်တောင်ရှော့ချမယ်ဟောင်းတိုးလာတာဒါဒီကျွန်တော်တို့ကကြည်ရင်းဒီလိုဝင်လည်းမမြင်လို့နိုင်ငံလုံးလုံးကြီးနဲ့စကူဂရီကိုပြုထားတဲ့ဟာတွေလည်းကျွန်တော်တို့ကစန့်ကျင်နေပေါ့ဒါအကောင်းဆုံးဥပမာတစ်ခုပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဟုတ်ကဲ့နောက်တစ်ယောက်ကျွန်တော်မေးချင်တာကတော့ဒီပကံညာဦးဒေတာကန်ကိုနိုင်ထွန်းပါဆိုတော့ကိုနိုင်ထွန်းကဒီပကံညာဦးဒေတာကန်ဆိုတဲ့အခါကျတော့အခုလိုပေါ့လေဒီဒေတာကိုကဘာအမွေနှစ်ဒေတာဖြစ်သတ်မှတ်လိုက်တဲ့အတွက်ဒီဒေတာကန်တယောက်အနေနဲ့ဘာတွေမြန်မျှော်လင့်ထားပါလဲဒီအချိန်ဒီဘဝနေပြီးတော့
ဒီလိုဒီတက္ကသိုလ်အနေနဲ့တော့ဒီပြင်ထားတော့ဒီအမွေနှစ်ဒီကိုဒီစနစ်တကျပေါ့နော်ထိမ့်နိုင်မယ်ပေါ့နော်ပြီးခဲ့တဲ့ငလျင်ကြောင့်ဒီဗရန်နီပြုဖျားတွေပြုကြပါတဲ့အချိန်မှာဒီကွန်ကြီးပိုက်တွေဒီဟာဝလုံးတွေဒီဒီထွက်လာတာတွေဒီအပေါ်အပြင်ဘန်းကိုခေါအောင်လှုပ်ထားပြီးဆွေးနဲ့မှာအုံကျိုးအုပ်ပဲတွေနဲ့ထုံးတွေကိုရောခဲ့တဲ့ဒီနေ့ထိမ့်သိမှုမျိုးတွေဟိုကျွန်တော်တို့ဉာဏ်နဲ့အချိန်မှာဒီကာမှုမျိုးဝင်တဲ့အချိန်မှာလိုထိမ့်သိမှုတွေကမိစမိကြကြနဲ့မမှန်ကန်ကန်ပေါ့နော်ထိမ့်သိနိုင်နေမယ်ဆိုတော့ကျွန်တော်တို့ဟိုမျော်လင့်ချက်နဲ့ကျွန်တော်တို့ကဘာမှုနဲ့အဲဝင်ကျင်လာလည်းဖြစ်တယ်နောက်ပြီးဒီကာမှုနဲ့ဝင်လာနေမြတ်ဒီမှုနဲ့တွေကိုထိမ့်သိနိုင်လာနေမြတ်ကျွန်တော်တို့ဒီကံကြီးရဲ့အဲလူမှုဘဝတွေလည်းဒီတိုင်းနဲ့ခွန်ပြိုးတိုးတက်လာမယ်လို့ကိုမြော်လင်းနေတော့ကဘာမွေးနေဝင်နေတာပါလေ
ဟုတ်ကဲ့ကျေးဇူးပါဟုတ်ကဲ့အခုတခါကျွန်တော်ဦးတန်းစောဦးကိုပဲပြန်ပြီးတော့အလှည့်ပေးခြင်းပါတယ်ဆိုတော့အခုလိုဒီရှင်းဟောင်းအမွေနေဖြစ်သတ်မှတ်ထားလိုက်တဲ့အတွက်ကြောင့်ပေါ့လေသက်ဆိုင်ရာဒီစီမံခန့်ခွဲမှုအပိုင်းကနေပြီးတော့ဟိုဘာတွေဆောင်ရွက်ဖို့ရှိပါလဲဆိုလိုတာကခုနကိုသူရအောင်ပြောသွားသလိုပဲဒီမှာဟိုတယ်တွေအများပြပေါ်ပေါက်လာတဲ့ကိစ္စတွေဘာတွေရှိတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စမျိုးတွေကိုရောဘယ်လိုမျိုးကင်တွယ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ပကန်းတော်စီအတင်းတဲ့အခါမှာ management plan မှာတွေ့တင်ပါတယ်ဒါမဖြစ်မနေဆောင်ရရမယ့်ဥစ္စာပေါ့ management plan မှာလည်းနှစ်ပိုင်းရှိပါတယ်ဒါကြိုက် nomination တော်စီအနဲ့အတူ၅နှစ်တစ်ချိန်ပေါ့ကျွန်တော်တို့ပြန်ပြီးဥစ္စာပေါ့ဒီချက်နဲ့လိုလာထည့်မယ်ပို့တာကိုနှုတ်မယ်အစားရှိရင်၅နှစ်တစ်ချိန်ရှင်းစင်ရတဲ့ management plan ဒီ management plan ကိုအထောက်အကူပြုတဲ့ auxiliary plan တွေပေါ့နော်ကတော့ white plan လို့လည်းခေါ်ပါတယ်အဲဒီခါလေးလုပ်ပါတယ်အဲ့တော့လက်ရှိမကန်ကဘာမှုနေပြင်ပြင်းတဲ့အခါမှာကျွန်တော်ဒီမှာလုပ်ငန်းနှစ်ပိုင်းရှိပါတယ်ပထမတစ်ပိုင်းကတော့ dossier စတင်တဲ့ဟို management မှာ plan မှာပြောထားတယ် time bound action plan အဲဟိုဒါ routine plan အစားရှိတဲ့ဖြင့်အဲ့လို plan တွေရှိတယ်လို့လက်ရှိ inscribe လုပ်လိုက်တဲ့အချိန်မှာကျွန်တော်တို့အတွက်ဆက်ထောက်ချက်လုပ်ရမယ့်အချက်တွေလည်းပဲကျွန်တော် recommendation မှာthe additional recommendation ဆိုတာရှိပါတယ်အဲ့တော့အဲ့ဒီ additional recommendation ရဲ့60ရာခိုင်နှုန်းကတော့မူလ management plan ပေါ်ပြလာတဲ့အဲမှာလဲဆိုက2016 million နောက်ပိုင်းကဆက်လုပ်ထားတဲ့လုပ်ငန်းတွေကဥဒတိကျွန်တော်တို့ဆက်လက်ဆောင်ရွက်ပါတယ်ဥပမာဆိုပါစို့ archaeological risk map ပေါ့နောက်seismic hazard map လို့ခေါ်တယ်ဒီဟာတွေကနောက်ကတော့လုံးဝအရေးကြီးပါတယ်။တနည်းအားဖြင့်ပြောရရင်ရေကျမှုအမွေနဲ့ဝတ္ထုစသည်အတွက်ကသူ့ကိုတရက်ချင်းချောက်လာတဲ့ထိခိုက်လာနိုင်တဲ့ပုံမျိုးတိုးတက်မှုတွေလုပ်ငန်းအတွက်လည်းဒီလိုမက်ပီနေကျွန်တော်တို့ဆွဲလာတဲ့အခါမှာ decision maker ပေါ့နော်။ဒီသုံးဖြတ်ပြီးတဲ့လူတွေပို့ရာဒီစနစ်တကျကျွန်တော်တို့တင်ပြဆောင်ရွက်နိုင်တယ်။ခုနဆွေးနွေးတဲ့လူမျိုးဒီ hotel tourism industry ကျွန်တော်တို့မူလ management တင်တဲ့အခါမှာဒီနဲ့ planet ပတ်ထားတဲ့ကဘာလဲဆိုတော့ဒီမှာကျွန်တော်တို့က conservation oriented ကိုကြွားပါတယ်အကုန်လုံးက
ကြည့်လို့လုံးဝတိမ်ဖို့ဒါနဲ့တန်ကြားတဲ့အခါကျတော့ခင်းသိရည်တွေသိတူသနာတွေလောက်တဲ့အပြင်မှာကျွန်တော်တို့ကနှစ်ပိုင်းထားပါတယ်ဟုတ်နောက်ဟိုကပေါ့ဖိရှင်ပေါ့နော်ငါးခုထဲမှာနောက်ဆုံးအချက်ကတူရစင် SC မီတာအင်ဂျင်နီယာပို့ဆိုပြီးကျွန်တော်တို့ကလုပ်ထားပြပါတယ်ဒါပါလဲဆိုတဲ့အခါကျတော့ပတ်စံဒေတာရည်ကြည်မှုအမွေအမြင့်မှု access ပေါ်မှာမူတည်ပြီးတော့သူ့မှာနေထိုင်တဲ့လူမှုဖွဲ့ပြီးရောဒေတာဆန်လူမှုဖွဲ့ပြီးဒီပေါ်မှာ making လုပ်ဖို့မဟုတ်ဘူး generating လုပ်ဖို့လူမှုဖွဲ့ပြီးပုံမျိုးတိုးတက်ဖို့အတွက်ဆိုတဲ့အကြောင်းကျွန်တော်တို့
ဟုတ်ကဲ့
ဆောင်ရွက်ပါတယ်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ပါโอเคสรุปโหคุณน่ะก็ดีกูประกันดีตากันกูไหนทุ่นแล้วပြောသွားတာပေါ့လေဆိုတော့ဒီประกันမှာကဒါဟိုတုန်းကအခုလိုမျိုးဒီငလျင်တန်းကြောင့်ဟောပြူကြပျက်စီးတဲ့နေရာမှာတချို့နေရာတွေမှာအဲ့လိုအစားလို့ပြန်တီးဆောက်တဲ့အခါမှာဖြစ်တယ်လို့လုပ်တယ်ဆိုတဲ့ဟာမျိုးတွေကိုလည်းတွေ့ရတယ်ဆိုပြီးတော့သတင်းတွေတော်တော်များများထွက်လာပါတယ်ဆိုတော့ကိုနိုင်ထွန်းလည်းခုနပြောတယ်လို့ပေါ့လေဒီလိုကိစ္စမျိုးတွေကိုရောဦးတန်းစောဦးတို့ဒီရှေ့အောင်အမွေနဲ့ဒီဌာနအနေနဲ့ဘလို့တင်းတင်းကြပ်ကြပ်ဟိုကင်တွယ်ဖို့ဆိုတဲ့အစီအစဉ်မျိုးတွေရှိပါလေ
ဟုတ်ကဲ့ပါခင်ဗျာအခုကဘာအမွေနှစ်ကိုကျွန်တော်တို့တင်သွင်းတဲ့အခါမှာမွန်ညမြအားလုံးပေါင်း3595ခုရှိပါတယ်ခင်ဗျာအဲ့ဒီမှာကျွန်တော်တို့ grade တွေခွဲတယ်ပေါ့အဲ့တော့ဒီသေးလုပ်ငန်းတွေနဲ့တချို့အပိုင်းအမှန်ပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံကို international ကဒီရှင်းရဝတ္ထုပစ္စည်းဒီသေးမှုနဲ့ပတ်သက်ပြီးတော့ဟိုအမြင့်မ်းပန်ပြားရှိပါသေးတယ်ကျွန်တော်တို့ဆောင်ရွက်မှုတွေဟာအဲဟိုလိုအပ်တယ်မှားယွင်းမှုရှိခဲ့တယ်ဆိုတာထောက်ပြပါတယ်အခုပကံ nomination dossier တင်တဲ့အခါမှာ conservation guideline ratification မှာအမှားကိုပြန်ပြရမယ့်အခါလေလုပ်ငန်းပိုင်းတစ်ခုအနေနဲ့ကျွန်တော်တို့ကထည့်သွင်းရေးဆွဲပြီးတော့အဲ့ဒီလုပ်ငန်းကိုဆက်လက်ဆောင်ရွက်ဖို့လည်းကျွန်တော်တို့ကတင်ပြပြီးဖြစ်ပါတယ်ဆောင်ရွက်ပါတယ်အဲ့တော့အထင်ကအချက်တစ်ခုအနေနဲ့ဆိုကျွန်တော်တို့ကမှလည်း2010နောက်ပိုင်းနေစပြီးတော့ကျွန်တော်တို့ကစီမံလို့ခေါ်တဲ့ကျွန်တော်တို့ concrete ကိုမတုံးတော့ဘဲနဲ့ဒီဘက်ကထူလာတဲ့ nine motor ပေါ့နော်အဲ့ဒီဟာကိုသုံးတာပါလေတကယ်တမ်းကျတော့အမှားယွင်းဆိုတာအခြေအနေဒီပေါ်မှာအများကြီးမူတည်ခဲ့ပါတယ်ညာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘဒုဘဒုမှလည်းညှိုးမထိုးလို့တော့ပါဘူးကျွန်တော်တို့လက်ရှိတာဝန်ဆောင်ရရတဲ့အပိုင်းမှာ2023နောက်ပိုင်းအနေစပြီးတော့ဒီကြောင်းလဲမှုကိုပေါ်ဆောင်တယ်အဲ့လိုကြောင်းလဲတဲ့ဥစ္စာအပြင်ပကံမှာငွေရောင်းဖြစ်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ကequity rehabilitation process ကိုနောက်အခုလက်ရှိပေါ့ကျွန်တော်တို့ project တစ်ခုပေါ့အာနန္ဒာအုတ်ကြောင်းပေါ့အဲ့ဒီပုံမှာမူတည်ပြီးတော့ conservation management plan ဆိုတာကျွန်တော်တို့လုပ်ပါတယ်ဒီအဲ့ဒီလုပ်ပြီးတော့ရတဲ့ result တွေပေါ်မှာလုံဆောင်တဲ့လုပ်ထုံးလုပ်နည်းတွေလုပ်ငန်းစဉ်တွေပေါ်မှာမူတည်ပြီးနောက်ပိုင်းပြင်ရတဲ့အားလုံးကို monument တွေအားလုံးပေါ့အဲ့ဒီခါကိုပြည်ပြင်းရောင်းနေပြင်ဆင်သွားဖို့ကျွန်တော်တို့ဆောင်ရွက်ဖို့ကြည့်ရတာပါလေညီမထားပါအဲ့ဒီလုပ်ငန်းအတိုင်းနဲ့ဆောင်ရွက်ပါတယ်အားလုံးကတော့ long process ပေါ့ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုကျွန်တော်ကိုသူရအောင်ကိုပြန်ပြီးတော့မေးချင်ပါတယ်ခင်ဗျာကိုသူရအောင်ကဒီပကံဒေတာနဲ့ပတ်သက်ပြီးတော့ဟိုထဲထဲဝင်ဝင်ပေါ့လေဆောင်ရွက်ခဲ့သူတူဖြစ်တဲ့အခါကျတော့ဘာကြောင့်အခုလို့အခုမှဒီပကံဒေတာကိုကမ္ဘာရှိအောင်ရည်ကြည်မှုအမွေနှစ်ဒေတာဖြစ်သတ်မှတ်လိုက်တာလဲအရင်ဒီ1990ပြည်နှစ်ဒီကျော်ကာလတွေမှာရုံးကလေးကဒါ UNESCO အသိမှတ်ပြုခံရဖို့ဆိုပြီးတော့ကြိုးစားခဲ့ကြတာဆိုတော့အဲ့ဒီအကြောင်းလေးလည်းနည်းနည်းတော့သိသလောက်ပြန်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ပကံဟိုစတ်ဟိုကင်မိုးရာဟိုကျိုးစားခဲ့တာတို့ဒီနဝဒအစိုးရလက်ထက်ပေါ့နော်ကျွန်တော်ဟို94 96ပေါ့နော်အဲ96မှာပကံကဟိုအမွေနှစ်ငင်းခံရတာမဟုတ်ပါဘူးအမွေနှစ်ဖြစ်ဟိုဒီဖားပေါ့နော် UNESCO ရွှေ့ဆိုင်ခံရရတာပေါ့အဲ့တော့ပြန်တင်ပါဟိုဒီပကံပြန်ပြန်မှာဆိုရဲဟာမျိုးပေါ့အမွေကြီးရေချင်းတတ်မှတ်ချက်မရှိလို့မဟုတ်ပါဘူးဥပမာစီမံခန့်ခွဲမှုအတွက်လိုအပ်တဲ့ဟာတွေလို့လို့သူကဒီစားပေါ့ရွှေဆိုင်ခံရလို့တုံးတာပေါ့နော်အဲ့တော့သူကရွှေဆိုင်ခံရတဲ့အကြောင်းရင်းကတော့နံပါတ်1ကတော့သူကဘာလဲဆိုတော့ကျွန်တော်တို့ကဒီအမွေနှစ်ကိုကာကွယ်တဲ့ဥပဒေမရှိဘူးတဲ့ကျွန်တော် UNESCO တင်တဲ့အခါကျရင်ဒီမွေနှစ်ရဲ့တန်ဖိုးရှိရမယ်နောက်တစ်ခုကဘာလဲဆိုတော့ဒီမွေနှစ်ကိုကာကွယ်တဲ့ဥပဒေရှိရမယ်ပြီးဒီမွေနှစ်ကိုစီမံခန့်ခွဲတဲ့ဥပဒေရှိရမယ်ပေါ့နော်အဲ့တော့ဒီချက်တွေရှိဖို့လိုတယ်အဲ့တော့ကျွန်တော်ကအမွေအဲ့တုန်းက98ဥပဒေ98ဥပဒေကမရှိသေးဘူး96မှာတင်တော့အဲ့တော့သူတို့ကမ္ဘာ့ဝင်နေဒီဖားဖြစ်ပြီးမှ98ဇုံဥပဒေကိုထုတ်တယ်ပေါ့နော်အဲ့နောက်တစ်ချက်ကသူကချွေဆိုင်ခံတဲ့ချက်ကဘာလဲဆိုတော့ကျွန်တော်တို့ဒီ land ပေါ့ဝင်နေ landscape ကိုပြည့်စည်တဲ့ land ပေါ့အဲကောက်ကွင်းအဲဒါမျိုးတွေဆို UNESCO ကထည့်ပြောတယ်ပေါ့ဒါတွေက UNESCO ရဲ့အခုလက်ရှိဟို official word မှာလည်းရှိပါတယ်ဒီအကြောင်းအချက်တွေကြောင့်သူတို့ကချွေဆိုင်ခံလိုက်ရတာပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဟိုအခုပေါ်လေးဒီလိုကိစ္စနဲ့ပတ်သက်ပြီးတော့ဒါအဲ့ဒီခေတုံးပါဆိုလို့ရှိရင်ဒါနဝတခေပေါ့နဝတခေမှာဆိုလို့ရှိရင်ဒါအဲ့ဒီခေကဒီအတော်ကိုဩဇာကြီးခဲ့တဲ့အတွေ့အမူတစ်ပေါ့လေသူဘာပြောသွားလဲဆိုတော့နားထောင်ကြည့်ပြောအောင်ခင်ဗျ
ကျေရဝါဒဘုရားဘာနိုင်ငံတခြားနိုင်ငံတွေနဲ့မတူဘူ
း
တခြားနိုင်ငံတွေဆိုတာကတော့သူတို့ထေရဝါဒဘုရားဘာနိုင်ငံမဟုတ်တဲ့ပဲဘာမှလည်းမပြုတ်ပြင်ဘူးရှေးရှေးဟောင်းတိုင်းပဲထားတို့ကတော့ဘုရားဘာသာထေရဝါဒဘုရားဘာသာဘုရားဘာသာတော့ထေရဝါဒဘုရားဘာသာပဲအဲ့တော့ထေရဝါဒဘုရားဘာသာနိုင်ငံဆိုတာဘုရားဆိုလည်းရှိရှိရတယ်
ဟုတ်ကဲ့ဒါကတော့ဒါဟိုးတုန်းကအတော်ဩဇာကြီးခဲ့တဲ့ထောက်လိုင်းဘုโจကြီးအောင်ခင်ညွန်ပြောသွားတာပါဆိုတော့ဒါသူပြောတာကတော့ကျွန်တော်ရက်အတိကျတော့မသိဘူးဒါအခုနောက်ပိုင်းမှာပဲပေါ့လေအခုနောက်ပိုင်းလွန်ခဲ့တဲ့ probably နှစ်နှစ်သုံးနှစ်လောက်ကဖြစ်နိုင်ပါတယ်ဆိုတော့အခုသူပြောသွားတဲ့အတိုင်းပေါ့လေဆိုတော့ဒီဘာသာရေးအရာရောဒီရှေးအောင်အမွေနဲ့ဖျားတွေကိုရွှေချတာမျိုးနဲ့ပတ်သက်ပြီးတော့ဒီပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျကိုသူရအောင်ဖြေပြပါခင်ဗ
ျအော်ဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာတကယ်တမ်းဆိုတော့ကျွန်တော်တို့ကဒီဘာလဲဆိုတော့ဟိုအမွေနစ်ကိုထိနေမှာကျွန်တော်တို့အမွေနစ်ရဲ့ဒီဟိုပေါ့အခင်ကတန်ဖိုးပေါ့ OUB ရဲ့ပြီးတော့ဒီအမွေနစ်တန်ဖိုးပေါ်မှာတည်ရှိနေတဲ့ဒီဟိုဟာ authenticity ရော integrity ရောဆီပါတယ်ပေါ့နော်အမွေနစ်ရဲ့တန်ဖိုးဘလောက်အကန့်ရှိနေလဲဆိုရဲအရာအတိတ်ရွေးကြည့်ပါတယ်ဟိုမှာအဲ့လိုမျိုးဆိုရင်ရွှေချလိုက်တာမျိုးပေါ့ဒီနောက်တစ်ခုကဟိုမှာဖျားဆိုရင်ကျွန်တော်ကပကံမှာ85လင်းဖြူသွားတယ်ပြောရတဲ့အခါမှာတချို့ခရီးတွေကဟိုမှာမရှိတော့ဘူးတိုင်းမှာမရှိတော့အဲ့လိုမျိုးကျွန်တော်ကဘာလုပ်လိုက်လဲသူတို့တွေကဘာလုပ်ကြလဲလို့ပြောရင်ဟိုမှာဖျားကျွန်တော်တို့ကချိန်ဘူးတော့ဟိုပေါ့အခုလိုငှက်မျက်နာတော့တွေပါဟိုရှိမလားဆိုပြီးတော့သူတို့ကချိန်ဟိုကြီးတော့တွေငှက်မျက်နာတော့တွေအထက်မှာချိန်ဘူးတော့တွေကျင်းနေပေါ့အဲတကယ်တော့ပကံဖျားမှာဟိုမှာဒါမျိုးအထောက်ထားတဲ့အရာဆိုချေရသည်လို့ခေါ်တယ်ခီးပြီးပေါ့နော်အဲ့ဒါကဟိုအထုတ်ကဒါအကုန်ပဲဆိုတဲ့ဟာမျိုးရှိတယ်ရှိတော့အဲ့လိုမျိုးကလည်းမဟုတ်ဘူးအဲ့ချင်ရှိတယ်ဆိုရင်အငင်းပွားမှုတွေရှိတယ်ရှိတော့ပြောချင်တာကဒီကွန်ဂျန်ချပေါ့နော်ဖျားစီဒီဥမာတဝက်လောက်ဖြူရတယ်စတက်ချပဲကျန်တဲ့ဟာကိုဥမာအစ်စ်ကျင်တယ်ဆိုဟိုတို့ကအားပြတ်မထားကောင်းဘူးဆိုတဲ့ဟာမျိုးကဟိုကွန်ဆက်ဒီဘာသာရေးကွန်ဆက်နဲ့အမြင်နဲ့တွားကြည့်တဲ့အခါကျတော့ဘာဖြစ်လဲဆိုတော့ရှင်းအောင်မွေနေသေးတယ်ကြာမွေနေတဲ့တန်ဖိုးကမရှိတော့ဘူးဟိုအကောင်းဆုံးကျွန်တော်ကဥပမာပြပါလို့ပြောရင်ကျွန်တော်တို့ကအိန္ဒိယနိုင်ငံမှာကျွန်တော်တို့ကဘာရှိလဲဆိုတော့အနာရဝတီစီကြီးကပြိုသွားတယ်ပြိုသွားတော့ structure ကုန်ကြီးပဲရှိတယ်ဗောနော်ရှိတယ်ဒီအတွက်အထောက်အထားတွေလည်း British Museum မှာဒီအနာရဝတီရဲ့ဟိုစီဒီလုံတော့ပုံစံကလေးအသေးစိတ်ရှိတယ်ဒါပေမဲ့အိန္ဒိယကအဲ့ဒါကိုပြန်မဆောက်ဘူးအဲ့ဒီနေရာကိုပြထားပြီးတော့အဲသူ့ site ထဲမှာပုံစံငယ်လေးနဲ့ဒါအမရဝတီပုံစံပါဆိုတော့ကြီးပြတယ်ဗောနော်အဲ့တော့ဒါကျွန်တော်တို့ကအကောင်းဆုံးပြဥပမာဟိုဗောကျေးဇူးတင်ပါတယ်အပိုင်းလေးချန်နေဟာကိုပြန်ဖြူပြီးဟိုအစ်အကုန်လုံးပြန်ဆောက်တာဒီကအမွေနေ့ရအချိန်လေးတန်ဖိုးကိုပျောက်သွားကွန်ဂျန်ချကိုယ့်ရဲ့စိတ်ကူးနဲ့ပဲအဲ့တော့ခေါင်းရတန်ဖိုးကမရှိတော့အစ်တည်းရအစ်ပဲပေါ့နော်ဒါမျိုးပေါ့ကျွန်တော်ကအဲ့တော့ UNESCO မှာဗာပြောလဲဆိုတော့ကျွန်တော်ရည်ကြည်မှုအမွေနေ့ဆိုတာကဗာဆိုကျွန်တော်တို့ကဗာဆိုတော့တခါပြည့်စည်သွားတယ်ဘယ်တော့မှပြန်မရဘူးလေအဲ့တော့ကျွန်တော်တို့ကချင်းမှုပဲချင်းလို့ပဲရမယ်ကျွန်တော်တို့ကဒါကိုပြင်ဟိုဘယ်လိုပြောမလဲအစ်စ်ပြန်ပြီးတော့ကော်နာညော့တာအဲအဲ့လိုမျိုးပုံစံမရဘူးပေါ့ခါလီတက်ဒီဘာသာရေးယုံကြည်မှုကဒီအမွေနစ်တည်ရဲ့ကြီးနဲ့အမွေနစ်ရဲ့တန်ဖိုးကိုကျွန်တော်ပျောက်သွားစေပေါ့ဟုတ်ကဲ့ဗ
ျဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ဟိုအခုပေါ်လေးဒါဦးတန်းစောဦးကိုမေးပြရစီခင်ဗျဆိုတော့ UNESCO ကနေပြီးတော့အခုလိုအတိအမှတ်ပြုခံရတာကြောင့်ပေါ်လေးပုဂံဒေတာအနေနဲ့ဒီနိုင်ငံတကာအကူအညီတွေကိုရောဘယ်လိုပုံစံမျိုးရပါမလဲ
ဟုတ်ကဲ့ပါဗကန်ဒီသားတော့အစောပိုင်းနဲ့ကျွန်တော်နိုင်ငံတကာအကူအညီရပါတယ်ခင်ဗျာအဲဘလို့လဲဆိုတာကတော့စလုပ်တဲ့2013လောက်ခေတ်ကကျွန်တော်အီတလီယန်ဖန်ပေါ့အီတလီယန်ဆန်ဝိတ်ဂျီနက်ကိုအခုနောက်ပိုင်းအထိကိုပဲကျွန်တော်တို့ကအခုစားရွင့်အထိကိုပဲအီတလီယန်ဆန်ဝိတ်ဖရိတ်ဖိုးပေါ့ဒါမျိုးရတယ်နောက်ပြီးတော့ဒီချိုင်းနာတို့ဆွစ်ဇာလန်တို့ကရတယ်ဒီနေရာမှာကျွန်တော်တို့ကအခု management နဲ့အရာကျွန်တော်တို့ပါလို့ဖို့တို့လာလဲဆိုတော့ဒီအားဒီအားလုံးကိုတင်းတင်းလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခုလက်ရှိဆောင်ရွက်နေတာ grading အရင်ခွဲပါတယ်။ဒါကြောင့်လဲဆိုတော့ grade 1 grade 2 grade 3အဲ့လိုခွဲတဲ့အခါမှာကျွန်တော်တို့က priority ဘင်းဟာတွေကိုဦးစားပေးပြီးပြင်ပေးပေးရမယ်ဒါမျိုးပေါ့။ခုက process ပြီးတဲ့အခါကျရင်ခုနဆောင်ရွက်နေခဲ့ဖြစ်တဲ့ conservation management plan ပေါ်မှာမူတည်ပြီးတော့from base and the top people เนาะအလိုမျိုးဆောင်ရွက်တဲ့ဟာမျိုးတွေအထူးသဖြင့်တော့ကျွန်တော်တို့ချုပ်ထားတာကျွန်တော်တို့နိုင်ငံအမယ်ဖောင်ရရမယ်ဟာတော့ integrity နဲ့ authenticity ပေါ့အဲ့တော့ဒီနေရာမှာ integrity နဲ့ authenticity ဟို ိုးယူကို support လုပ်တာဒါအားလုံးတော့သိကြတာပဲဒါနဲ့ဒီနေရာမှာပါကျွန်တော်တို့ဒေါ်စီယာကိုစရည်ရဲ့အားဘာပြောပြလဲဆိုတာကတော့ monument မှာကျွန်တော်တို့ကနှစ်ပိုင်းရှိပါတယ်တစ်ခုကပါလဲဆိုတော့ active ဖြစ်တဲ့ monument inactive ဖြစ်တဲ့ monument မှာ archaeological mound ဆိုရင်တော့ inactive ဒါနဲ့သူဒီဂျမကွန်မြူနတီရဲ့အခြေခံအချက်ကဒီနေရာတွေကတိတ်ငယ်သူတို့ကဟိုပြည်ပြင်းပြင်းပြင်းလာတယ်ပေါ့အဲဒီလိုမျိုးရှိနေတဲ့အခါမှာခုနကိုတူရအောင်ပြောသလိုပေါ့ဒီလိုတင်တယ်ထုံတုတ်တယ်ဆိုတဲ့ merit making ပေါ့အဲ့ဒါကိုပညာရှင်တွေနဲ့ကျွန်တော်တို့တော်တော်များများဆွေးနွေးကြပါတယ်ဘာအကြောင်းလဲဆိုတဲ့အခါကျတော့ဒီဗုဒ္ဓဘုဒ္ဓမွန်မင်းနေအားလုံးက heritage လဲဖြစ်တယ်အချိန်ထဲမှာပဲဒီဗုဒ္ဓဒီလိုဆိုရင်ဗုဒ္ဓ follower တွေအတွက်သူကပါလဲဆိုတော့ငါတရားပေါ်မှာမဟုတ်ပြီးတော့ဆိုအစောင့်အုံတစ်ခုတည်းမဟုတ်သူရဲ့ကိန်းဝေးရနေရာဖြစ်တဲ့အခါကျတော့ဒီငါတရားပေါ်မှာမဟုတ်ပြီးဒီသိသိနဲ့ဟာလဲအရေးပါတဲ့အချက်တစ်ခုကိုကျွန်တော်တို့သိပြကြပါအဲဒီအခါမှာကျွန်တော်တို့က active in active monument ကျွန်တော်တို့ဟိုစဉ်းစားလာကျွန်တော်လည်းတော့အရင်မျိုးသင်လာတဲ့အခါမှာမော့ဒီကလားမွေးမျိုးကိုသင်သွင်းတဲ့အခါမှာကျွန်တော်က operation နဲ့ guideline ဆိုတာရှိတယ်operation and guideline မှာဘာတွေပါပြီးလဲဆိုတဲ့အခါကျတော့ကျွန်တော်တို့ကသင်ပေးရေးလုပ်ငန်းမှာပဲ conservation အနေနဲ့ရေဘုရားပြောပြီးတော့သင်ပေးရေးမှာမှာ preservation renovation reconstruction အဖြစ်ကျွန်တော်တို့ကသူ့ step by step လောက်ထားတာရှိတာပေါ့အဲ့တော့ဒီနေရာမှာ issue တစ်ခုဖြစ်လာပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စာရေးဘုံမှာရှိတဲ့ကမ္ဘာအမွေနဲ့ရသွားတဲ့ဒါတခုပေါ့စစ်အတွင်းမှာကျစည်းသွားတယ်ကမ္ဘာအမွေနဲ့သွားကံအားရတိုင်းလုံးပဲကြံတော့တယ်အဲ့ဒီပုံမှာတစ်ခါပြန်ပြီးတော့ကျွန်တော်တို့ကသူ့ရဲ့ integrity နဲ့ authenticity ကိုမပြောက်အောင် integrity နဲ့ authenticity ရဲ့မှာပါလဲဆိုတော့ authenticity ဆိုတဲ့အချက်ရှိပါတယ်ဒီစိတ်ကြည့်တော့စောက်တ
ာဟုတ်ကဲ့ဟုတ်ကဲ့ပါ
integrity ဆိုတာသူ့ရဲ့အားမျိုးအဲ့လိုမျိုးပြန်စောက်တဲ့အခါမျိုးဆိုတော့ဒီပြည်လုံးကနိုင်ငံရာအနေနဲ့ဆိုကျွန်တော်တို့ကအခုချိန်မှာစပြီးတော့management plan ပေါ်မှာမူတည်နေနိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုမှာမူတည်နေအဲဒီပေါ်မှာမူတည် challenge ဆောင်အဲ
ဟုတ်ကဲ့
အချက်တစ်ခုရှိတာ customer reputation ဆိုတာလေအလုံးအရေးပါတယ်အချက်တစ်ခုပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုတော့ဒီပုဂံ data နဲ့ပတ်သက်ပြီးတော့ပေါ့လေမိထီလာအနေပြီးတော့စာရေးသားပေးပို့ဟိုမိထီလာဥစိန်မောင်အနေပြီးတော့သူ့အနေနဲ့ဖြစ်စေခြင်းနဲ့အကြောင်းအရာလေးတွေကိုစာရေးသားပေးပို့ပြီးတော့ပေးထားပါတယ်အဲ့ဒါလေးကိုမဆုံမဖတ်ပြပေးပါအောင်ခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥစိန်မောင်မိထီလာရေးထားတာကတော့ပကံဒေတာကိုကဘာရှေဟောင်းယဉ်ကျေးမှုအမွေနှစ်စည်းဝင်ဒေတာအဖြစ်အတိမတ်ပြုတာခင်ရပါပြီတဲ့ဒါဟာကျွန်တော်တို့အတွက်ဝမ်းသာစရာဂုဏ်ယူစရာပါပဲလို့ရေးထားပါတယ်ဒီလိုမျိုးအတိမတ်ပြုခင်ရတဲ့အတွက်ကဘာအနှံ့ကလူမျိုးပေါင်းစုံလေးလာလူသူတွေအများအပြားလာကြတော့မှာပါတဲ့အဲ့လိုလာမဲ့သူတွေအတွက်အဲဂျိုရီအဲလန်းညွန်တွေအလုံလောက်ရှိဖို့နောက်သူတို့သွားလာရေးတဲခိုနေထိုင်ရေးလုံခြုံရေးစီကံထိန်းသိမ်းရေးစားတောက်ရေးကျန်းမာရေးဗီဇာကိစ္စတွေအခက်အခဲမရှိဘဲနဲ့စောလျေစွာဆောင်ရွက်ပေးနိုင်မှုနောက်ပြီးတော့နိုင်ငံတကာငွေကြေးလဲလှယ်မှုအဆင်ပြေစေရေးစတာတွေကိုပြည့်စုံအောင်စီစဉ်ထားဖို့အရေးကြီးလာပါပြီတဲ့ဒီကိစ္စရက်တွေကိုပြည့်စုံအောင်ဆောင်ရွက်ပေးနိုင်ခြင်းမရှိရင်တော့ကဲ့ရဲ့အပြစ်တင်ခံရမှာပါတဲ့ရပီးထားတဲ့ဂုံကလေးလဲကြာဆင်းသွားမှာစိုးရိမ်ပါတယ်တဲ့ဒါကြောင့်မလို့ဒီကိစ္စတွေကိုအကွက်စစ်စစ်နဲ့ပြည့်စုံအောင်ဆောင်ရွက်နိုင်မှုပကံဒေတာဆိုင်ရာစီမံကံကိုကဲရဲ့ကော်မတီဒါမှမဟုတ်လို့ရှိရင်လဲဌာနခွဲတစ်ခုခုတီးခြားဖွဲ့စည်းပေးထားတင်ပါတယ်လို့ထင်ပါကြောင်းဆွေးနွေးအပ်ပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ကောင်းပါကြီးဒါကတော့မိထီလာဦးစိန်မောင်ပါခင်ဗျာဆိုတော့တော်ကူတူရအောင်ကျွန်တော်တို့မေးချင်ပါတယ်ဆိုတော့အခုလိုမျိုးပေါ့လေဒါ UNESCO ကနေပြီးတော့အတိမတ်ပြုခံလိုက်ရတဲ့အခါကျတော့ခီးသွားတွေလည်းဝင်လာမယ်တခြားဒီဒေတာတွေမှလည်းပဲဒါစီးပွားရေးအခြေအနေတွေပိုကောင်းလာမယ်ဆိုပြီးတော့ဒေတာကန်တွေတချို့ကလည်းမျောလင်းကြပါတယ်ဆိုတော့ဒီလိုမျိုးငွေကြေးအကျိုးမြတ်အပြင်ပေါ့လေဒီတိုင်းပြည်နဲ့လူမျိုးအတွက်ဂုံတိတ်ခါပိုင်းမှာရောဘလောက်ထိအောင်အထောက်အကူဖြစ်စေပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ကတော့ဟိုပကံကအဲဒီတူရီဇင်လုပ်ငန်းပေါ့နော်တူရီဇင်လုပ်ငန်းကျွန်တော်ကပကံကြီးကိုပိုင်ထားရဲ့
ဟုတ်ကဲ့ပါကျွန်တော်တို့ line ပြတ်သွားတဲ့အတွက်အဲလိုင်းပြတ်သွားတဲ့အတွက်ကျွန်တော်ဒီပကံညာဦးဒေတာကန်ကိုနိုင်ထွန်းကိုကျွန်တော်တလှည့်ပြန်ပြီးတော့ကျွန်တော်မေးချင်ပါတယ်ကိုနိုင်ထွန်းဆိုတော့ကိုနိုင်ထွန်းတို့ဒေတာကန်ဒီအနေနဲ့ပေါ့လေအခုကဒီပကံဒေတာကိုဟိုပို့ပြီးတော့အခုလိုမျိုးကမ္ဘာအမွေအနေဖြစ်တတ်မှတ်လိုက်တဲ့အခါကျတော့ ဒီ data gain အနေနဲ့ရောပေါ့ဒီ data ကိုထိန်းသိမ်းထားဖို့ကဘယ်လောက်တောင်အရေးကြီးရထင်ပါလဲအဲ့ဆိုတော့အခုလိုညနေဒီနေ့ညမှာပဲပေါ့လေဒါပကံ data ကိုအခုလိုတိမတ်ပြလိုက်တဲ့အတွက်ဆိုပြီးတော့ဒါဂုံပြူပွဲ stage show ဒီအာနန္ဒဖခင်နာမှာကျင်းပတယ်လို့လည်းသိရပါတယ်ဆိုတော့ဒီ stage show ကအတန်နေရအင်မတန်ကျေလောင်လို့ဆိုပြီးတော့ဒါရှီအောင်မူရင်းနဲ့ဒီပစ္စည်းတွေကိုလည်းထိခိုက်နိုင်တယ်ဆိုတာမျိုးအင်တာနက်ပေါ်မှာလူမှုကွန်ရက်ထဲမှာရေးသားနေတာတွေတွေ့ရပါတယ်ဆိုတော့အဲ့အခြေအနေလေးရောဗာမြန်သိရပါလေ
ဒီအခြေအနေတော့တချို့ဒီပညာရှင်တွေသုံးသပ်တာကတော့ဒီတုံခါလို့ပေါ့တုံခါတော့ကျွန်တော်တို့တာမန်ဒေသခံအနေနဲ့ကတော့သုံးသပ်မိတာကတော့ဒီတာရပါဂိတ်ကိုဆက်တဲ့အချိန်မှာဒီကားမောင်းဖြတ်တဲ့အချိန်မှာတုံခါလို့ဆိုပြီးတာကြီးတွေပြေးမဝင်တဲ့အနေထားပေါ့နော်တာကြီးတွေပြေးမဝင်တဲ့အနေထားဖြစ်နေတဲ့အချိန်မှာကိုဟိုဒီဆက်ကြီးတွေနဲ့ဒီဟိုဒီစတိတ်ရှိုးလုပ်တဲ့ဟာဆိုတော့တုံခါမှုဆိုလို့ရှိရင်ဒီကားမောင်းဖြတ်မောင်းတဲ့တုံခါမှုတဲ့ကျွန်တော်တို့ကပူရလို့ပဲကျွန်တော်တို့ကတတ်မှတ်တယ်ပေါ့နော်အဲဒါကြောင့်မလို့ဒါမျိုးတွေကိုတော့မလုပ်စီခြင်းဘူးပေါ့နော်
ဟုတ်ကဲ့ပ
ါ
ဟုတ်ကဲ့ကိုနေ
လည်းအခုဒီမှာကဖြစ်နေတဲ့အနေထားကဒီစီမံခန့်ခွဲမှုအပိုင်းပေါ့နော်စီမံခန့်ခွဲမှုအပိုင်းမှာတအားအားနေနေတာကိုကျွန်တော်တွေ့ရတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ကိုနေထွန်းရေ
ဒီဟာစတင်ပြီးကမှအခုကမ္ဘာအမွေနဲ့ဒီပြင်ညာတဲ့ဈားထဲမှာကျွန်တော်တို့စီမံခန့်ခွဲမှုအလွဲတွေကိုဇက်တိုက်လုပ်နေတာကိုကျွန်တော်တို့ဒေသခံတွေကတော်တော်ကိုဟိုမပြေနိုင်ကြဘူးဖြစ်နေတာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဟိုနောက်ဆုံးမေးခွန်းလေးတစ်ခုမေးချင်ပါတယ်ကိုသူရအောင်ကတော့ line ကပြတ်သွားပါတယ်ဦးတန်းစောဦးအနေနဲ့ဖြေပေးပါဆိုတော့အခုလိုမျိုးကမ္ဘာအမွေနဲ့အဖြစ်သတ်မှတ်နိုင်ပြီဆိုတော့ဒီနိုင်ငံသူနိုင်ငံသားတိုင်းရဲ့စိတ်သက်ပန်းဆိုင်ရာမှာရောဘလောက်ထိအောင်ပြင်ဆင်ပြီးတော့ပုဂံကိုဆောက်ရှောက်တက်မှာလဲမိနစ်ဝက်လောက်ပဲဖြေပေးပါခင်ဗျဟု
တ်ပါပါခင်ဗျပုဂံကအရေးကြီးတဲ့ကြားရုပ်တစ်ခုအနေနဲ့ကျွန်တော်တို့ကအခုနိုင်ငံတကာနဲ့ချိတ်ဆက်ပါတယ်ချိတ်ဆက်တဲ့အခါမှာအရေးပါတဲ့အချက်ကပကံကျွန်တော်တို့မြန်မာနိုင်ငံပြည်မြန်မာနိုင်ငံသားအားလုံးအတွက်ကြားရုံနဲ့ဖြစ်တယ်ကမ္ဘာမိသားစုတွေကိုပမာပြည်ဟာပြန်ပြီးတော့ဝင်ရောက်လာပြီးကျွန်တော်တို့အားလုံးဟာစီမံခန့်ခွဲမှုတကယ်အားလုံးဟာ process ပေါ့နော်ကျွန်တော်တို့အားလုံးဆောင်ရွက်ပါမယ်အတူတကွပူးပေါင်းလုပ်ဆောင်ကြပါမယ်အဲ့ဒီအချက်ကိုလည်း
ဟုတ်ကဲ့
အနေနဲ့ကြားရုံကူဖြစ်ပါတယ်
ဟုတ်ကဲ့ပါ
နောက်တစ်ချက်ကကျွန်တော်တို့ရဲ့စီမံခန့်ခွဲမှုတွေဟ
ာ
ကျွန်တော်တို့ government တစ်ခုတည်းမဟုတ်ဘူးလူမှုအဖွဲ့အစည်းတွေပါပေါင်းလုပ်တယ်ဆိုတဲ့ပါလာ landscape ပေါ့နော်အဲ့ဒါဟောပါကျွန်တော်တို့ပြချင်းဖြစ်ပါတယ်
ဟုတ်ကဲ့ပါကျေးဇူးပါခင်ဗျာဆရာဦးတန်းစောဦးကျွန်တော်တို့အချိန်ဆေးသွားတဲ့အတွက်တလောက်ပါပဲပါဝင်ရှင်နေသူပေါင်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
စနေညဒိုင်းလေလိုက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့အစည်းအဝေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးတလဲပြောပြပေးပါအောင်ရှင်
ဆိုမလီယာနိုင်ငံတောင်ပိုင်းစစ်ကမ်းမြို့ကစ်မေယိုကဟိုတယ်တစ်ခုမှာတောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းသေဆုံးသူဦးရေဟာ33ယောက်အထိရှိသွားပြီလို့ဆိုမလီယာအာဏာပိုင်တွေကပြောပါရယ်။နောက်ထပ်56ယောက်ဟာလည်းဒဏ်ရာရရှိခဲ့တယ်လို့ဂျဘာလန်ဒေတာအုပ်ချုပ်ရေးအကြီးအကဲမာတိုဘီကပြောပါရယ်ရှင်။ရုရှားနိုင်ငံကနေကာကွယ်ရေးဆိုင်ရာပစ္စည်းတွေဝယ်ယူဖို့သဘောတူထားတဲ့အတိုင်းလေကြောင်းကာကွယ်ရေးဆိုင်ရာအဆင့်မြင့်စစ်လက်နက်ပစ္စည်းတွေကိုဒီကနေ့ရုရှားကနေတူရကီနိုင်ငံကိုထပ်မံရောက်ရှိလာတဲ့အကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။ဒီလို့ရကြောင်းအမေရိကန်နဲ့တူရကီဆက်ဆံရေးထိခိုက်လာနိုင်တယ်လို့နေတိုးမဟာမိတ်အဖွဲ့ဝင်တူရကီအပေါ်အမေရိကန်ကတန်ခတ်ပိတ်ဆို့မှုတွေလည်းလှုပ်လာနိုင်ပွဲရှိပါရယ်ရှင်။တရုတ်ပြည်မှကြီးကနေလာတဲ့ကုန်သည်စီးပွားရေးသမားတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဒီနေ့ထောင်ထဲချီတဲ့သူတွေဆန္ဒပြကြပါရယ်။ဟောင်ကောင်နဲ့နယ်ချင်းဆက်နေတဲ့တရုတ်ပြည်မှကြီးပတ်ချန်းရှန်ချန်းမြို့အနီးရွှန်ရွှိုင်းမြို့မှာဆန္ဒပြခဲ့ကြတာပါ။တရုတ်ကကုန်သည်တွေဟောင်ကောင်ကပစ္စည်းတွေလာဝယ်ပြီးပြည်မှကြီးမှာပြန်လည်ရောင်းချနေတာတွေကိုရပ်တန့်ဖို့ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါရယ်ရှင်။
သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးသွားတာပါရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကဆုမောမှာဒီညကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10:00ကနေ 17:00 အထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.